ယနေ့သာသနာတော်နှစ်2554ခုနှစ်ကောဇာတကရ1382ခုနှစ်ဒုတိယဝါဆိုလပြီးကျော်8ရက်ခရစ်နှစ်2010ပြည့်နှစ်ဩဘုလ3ရက်အင်္ဂါနေ့မှာစကိုင်းတောင်ရွညဆက်ကြအကြောင်းတိုင်းမှာတရင်သုံးနေထိုင်ကြတဲ့တန်ဃာတော်286ပါးတို့ရဲ့ထံပေါ်မှာလာရောက်ပြီးတော့ကုသိုလ်ကောင်းမှုပြုကြတာကမန္တလေးမြို့89လမ်း24 25လမ်းကြားမှာနေထိုင်ကြတဲ့ဖခင်ကြီးဦးမောင်ကြီးနဲ့တာသမီများငွေထီသုံးလက်လက်ဝတ်ရတနာတန်တစ်တာလုပ်ငန်းမိသားစုတို့ဖြစ်ပါတယ်အကြောင်းရင်းခန္ဓာကတော့ဒွန်ဟန်စိန်ကြီးရဲ့မိမိရဲ့မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့ကွယ်လွန်သူမိခင်ကြီးဒေါ်အေးခင်နဲ့ကွယ်လွန်သူကျေးဇူးရှင်အမကြီးဒေါ်လာကြီးတို့အားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ယေရှုမှန်ထားပြီးယေရှုဆက်သည့်အနေအားဖြင့်မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့တန်ဃာတော်ရှင်မြတ်တို့အားအာယုန်ခါမှာမွန်မြတ်သောဖဲခွေဘိုးစဉ်ဆွမ်းများနေ့လယ်ခါမှာမွန်မြတ်သောဖဲခွေဘိုးစဉ်ဆွမ်းများဆက်ကတူတန်းကြခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုပြုလုပ်ကြပါတယ်ဓမ္မမိတ်ဆွေများနဲ့ကျောင်းတိုက်တွင်ရှိယောဂီသူတော်စင်တို့အားလည်းပဲကြွေးမွေးအပ်ခံကြတယ်မြတ်စွာဘုရားနာယကဆရာတော်အားဘုမမတင်တင်ကန်းတွေ့ဆုံတဆုံနဝကမ္မ9000ကျက်တန်ဆက်ပြာကဲများစသည်တို့ကိုလှူဒန်းခြင်းမြတ်စွာဘုရားကျောင်းတိုင်းမှာအုပ်ချုပ်နေကြတဲ့နာယကဘုံကြီး6ပါးတို့အားလည်းပဲတပါးတပါးအတွက်1000ကျက်တန်1000ကျက်တန်အားဖြင့်6000ကျက်တန်ဘုမမတင်တင်ကန်းတွေ့ဆုံတဆုံစီအားဖြင့်6ဆုံဆက်ပြာမွေတစ်ခဲစီအားဖြင့်6ခဲလှူဒန်းကြတယ်အနုနာယကသနဝစကစာကြဘုံကြီး12ပါးတို့အားတပါးတပါးလင်း9000ကျက်စီအပြင်6000ကျက်မျက်နှာတုပ်ပွားအကြီးတစ်ထည်စီအပြင်12ထည်လှူဒန်းကြခြင်းတာမဏေကျော်စတဲ့ကနဝစကအကူစာကြ32ပါးတို့အားတပါးလင်း1000ကျက်စီအပြင်3000ကျက်မျက်နှာတုပ်ပွားတစ်ထည်စီအပြင်31ထည်လှူဒန်းကြခြင်းယရနာတင်ကြီးကြောင့်တိလရှင်ပညာတင်တိလရှင်ပညာရေးကျောင်းအတွက်မိမိတို့စွမ်းအားရှိတဲ့များစွမ်းစံပိုင်း၅ပိုင်းပဲတစ်ပိုင်းအပြင်အလုံး၆ပိုင်းလှူဒန်းခြင်းယတနာတင်ကြီးဆရာလေး၅ပါးတို့ဟာတစ်ပါးတစ်ပါးအတွက်9000ကျက်စီအပြင်2500ကျက်လှူဒန်းကြခြင်းဆိုတဲ့စွမ်းစံပဲစံနဝကံမများလှူဒန်းခြင်းကျန်တဲ့ပင့်တန်ကပင့်ကျန်တဲ့ပင့်ထားတဲ့ဆရာလေး12ပါးတို့အားတပါးတပါးလင်း1000ကျက်စီ1000ကျက်စီအပြင်တသိန်း2000ကျက်လှူဒန်းခြင်းမြတ်ဆက်ကြအကြောင်းတိုင်းမှာလိုအပ်နေတဲ့မိဆက်ကပ္ပိယံအတွက်တန်ဃာတော်ရှင်မြတ်များအလင်းရောင်ရရှိရေးအတွက်မိဆက်ထဲမှာနဝကမ္မသိန်း30ကျက်လှူဒန်းခြင်းဇဂိုင်းမျက်မမြင်ကြောင်းအတွက်နဝကမ္မတသိန်းကျက်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုများကိုကျေးဇူးဆက်သည့်အနေအားဖြင့်ပြုလုပ်ကြပါတယ်ဓမ္မမိတ်ဆွေများပြကြတဲ့ဥဝင်းကျော်ဒေါ်မြင့်မြင့်မိသားစုကနဝကံမ3000ကျက်ဥတင်မောင်ဒေါ်တန်တန်၏မိသားစုက1000ကျက်နှစ်ဖက်သောမိဘများနဲ့ဥစိန်ဝင်အားရည်စုပြီးတော့တက္ကမကြီးဒေါ်ငွေတင်သာသမီမြေတစုက1000ကျက်ဥုံတင်ဒေါ်ရွှေပင်မိသားစုက1000ကျက်ဥဆိုင်အောင်ဝင်းဒေါ်အေးဆိုင်မိသားစုက9000ကျက်မကြည်ဆန်းမန္တလေးက2000ကျက်အောင်မင်္ဂလာဖနက်ဒေါ်တင်တင်လှနဲ့ညီမာများက1000ကျက်ဆိုပြီးတော့ဝိုင်းဝန်းပြီးတော့ကုသိုလ်များကိုပြုလုပ်ကြတယ်။အားလုံးပြုလုပ်တဲ့ကုသိုလ်များကိုဝမ်းမြောက်သည့်အနေအားဖြင့်အနုမောဒနာခေါ်ဆိုသည့်နေရာဖြင့်အားလုံးသာဓု၃ချိန်ခေါ်ဆိုလိုက်ပါအဲ့တော့ယနေ့ကုသိုလ်ကောင်းမှုပြုကြတယ်ငွေထီသုံးလက်မိသားစုတက္ကမကြီးတက္ကကြီးဦးမောင်ကြီးနဲ့တက္ကဝငွေထီသုံးလက်မိသားစုဓမ္မမိတ်ဆွေများဦးဘုန်းကြီးကဗာတရားဟောပေးမလဲဆိုတော့လှူမြဝေ၍ဆိုတဲ့တရားကိုဟောပေးပါမယ်လှူမြဝေ၍ဆိုတာလှူပြီးတော့ဆွေမျိုးတွေ့တာတော်ဆက်တဲ့ဆရာမိဘစတဲ့ပုဂ္ဂိုလ်တွေကိုအမြတမ်းပေးဝေတာပေါ့အဲ့ဒါနဲ့ဆက်ပြီးတော့ဟောကြားတဲ့တရားလှူမြဝေ၍ဆိုတဲ့တရားကိုအချိန်ရသလောက်ဘုန်းကြီးကနားလည်အောင်ဟောပေးပါမယ်အဲ့တော့ဒီတရားကိုဘုန်းကြီးတို့ဒေါက်တာမြင့်သိန်းကနေပြီးတော့တနေ့က ကြုံနာနဲ့မေးလျှောက်ခဲ့တယ်ပေါ့တရင်စာတွေကနေပြီးတော့အမြတ်တမ်းပေးဝေတာတရင်စာနေရာနေအမြတ်တမ်းပေးဝေတဲ့ထဲမှာလည်းပဲကောင်းရာတုက္ကဋိဘုံဘဝနေပြီးတော့တာရုအနုမောဒနာခေါ်ဆိုပါဆိုပြီးတော့အမြတ်တမ်းပေးဝေတဲ့ကိစ္စနဲ့ဆက်ပြီးတော့အကျိုးရှိပါသလားဆိုဒီလေကွန်လေးမေးခဲ့တယ်ပေါ့အဲ့တော့ခေါင်းကြီးကလူမြဝေရွေးဆိုတဲ့တရားကိုဟောလိုက်လို့ရှိရင်ဒီမေးခွန်းရဲ့အဖြေဟာလည်းပဲအထိုက်လျောက်ပြည်လေပြီးသားဖြစ်သွားပါလိမ့်မယ်အဲ့တော့လူတွေတန်းတယ်မြဝေတယ်ဆိုတာဖျားရှင်လူလာတော်မူတဲ့လုပ်ငန်းတစ်ခုကုသိုလ်လုပ်ငန်းတစ်ခုဖြစ်ပါတယ်ပုံညာကရိယာဝတ္ထု10ပါးလှုပ်တင်လှုပ်ထိုက်တဲ့ကုသိုလ်10မျိုးထဲမှာလည်းပဲဒီကုသိုလ်ဟာတစ်မျိုးပါဝင်ဖြစ်နေတယ်ပေါ့ဒါကြောင့်မဒီတရားတော်ကိုနာယူလိုက်လို့ရှိရင်တရင်စာတွေကနေပြီးတော့အမြတ်တန်ပေးဝေတာတကယ်အမြတ်ရမရကောင်းတဲ့ဘုံဘဝနေပြီးတော့တာရုခေါ်ပါဆိုတဲ့နေရာမှာလည်းပဲကောင်းတဲ့ဘုံဘဝကတာရုခေါ်ဆိုနိုင်တယ်ဒါမှဒီဒါနရဲ့အကျိုးတရားတွေကိုရနိုင်မရနိုင်ဒါဟာသိသွားပါလိမ့်မယ်ဒါကြောင့်မို့ဒီဘုံဘဝဌာနအလုံးသောလာယဂတိ၅မျိုးရှိတဲ့တည်းကကောင်းတဲ့ဂတိရောက်တဲ့ပုဂ္ဂိုလ်ဟာတာရုခေါ်ဆိုနိုင်တဲ့ဘဝရောက်တော့မှဒီဒါနရဲ့အကျိုးကိုခံစားနိုင်မှုမလွယ်ပါဘူးအဲ့တော့ဒီဘုံဘဝဌာနထဲမှာပေတာဂတိဆိုတဲ့ပိတ္တာဂတိရောက်သွားတဲ့ပုဂ္ဂိုလ်အားမှဒီဌာနရဲ့အကျိုးကိုတိုက်ရိုက်ခံစားနိုင်ပါတယ်။ကျန်တဲ့ပုဂ္ဂိုလ်တွေကတော့တာရုခေါ်နိုင်ုံနဲ့ခေါ်နိုင်ပါတယ်။ဒီဌာနရဲ့အကျိုးကိုတိုက်ရိုက်မခံစားနိုင်ပါဘူး။ပတ္တာနုမောဒနာကုသိုလ်ဆိုပြီးတော့ဝမ်းမြောက်ဝမ်းသာတာရုခေါ်ဆိုတဲ့ကုသိုလ်ဘုန်းကြီးတို့ပရိသတ်တွေကသူများပြုတဲ့ကုသိုလ်ကိုတာရုခေါ်ဆိုတယ်ဆိုတဲ့ကုသိုလ်မျိုးပဲရနိုင်တယ်ပေါ့။တရားကြီးဒီဌာနကိုခံစားနိုင်တဲ့အခြင်းအရာတော့ပေတာဂတိတခုပဲရနိုင်တဲ့အကြောင်းဒါလေးတွေလည်းပဲပါဝင်သွားပါလိမ့်မယ်။ပါဇက်ကနေထုတ်ဖော်ပြီးတော့နှုတ်ကနေထုတ်ဖော်ပြီးတော့အမြတ်တမ်းမပေးဝေပဲနဲ့သတင်းစာတွေရဲ့တက်တက်နဲ့ထည့်ယူနေတော့ဒါတွေဟာရရှိနိုင်မှုမလွယ်တဲ့အကြောင်းဒါတနည်းအားလည်းပဲပြောခဲ့တယ်။ဒါကြောင့်မဒီအကြောင်းညာလေးတွေကဒီတရားကိုနာယူပြီးတဲ့အခါအဖြေဟာသူ့အတူရှင်းနေနေဖြစ်သွားပါလိမ့်မယ်။ဘုန်းကြီးကမွေးနေ့ရှင်ဖြစ်တဲ့တက္ကမဒေါ်ဟန်စိန်ကြီးကိုလည်းမေးရတယ်မွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့ဒီလူမြဝေရီဆိုတဲ့တရားကိုဟောတဲ့အခါအယူတွေများရှိပါသလားဆိုတော့မရှိပါဘူးတဲ့တရားဆိုတာကောင်းတဲ့အရာဝတ္ထုမင်္ဂလာရှိတဲ့တရားတွေပဲဗာတရားဟောဟောရပါတယ်ဆိုတော့ဘုန်းကြီးကဒီလူမြဝေရီဆိုတဲ့တရားကိုဟောကြားခြင်းဖြစ်တယ်ပေါ့ဘုန်းကြီးတို့တကယ်တော့လူတွေဆွဲလန်းနေတယ်လို့မွေးနေ့မင်္ဂလာဆိုတာ38ပြာမင်္ဂလာထဲမှာတိုက်ရိုက်ကြည့်မရှိပါဘူး38ပြာမင်္ဂလာထဲမှာမွေးနေ့မင်္ဂလာမရှိပေမဲ့မွေးနေ့ပွဲကိုကြောင်းပြုပြီးတော့ဒါနကုသိုလ်ကောင်းမှုတွေလှူကြတယ်တန်းကြတယ်အဲ့ဒီမှာမင်္ဂလာဖြစ်သွားတယ်မွေးနေ့မင်္ဂလာလေးလှုပ်ယုံနေတော့မွေးနေ့မင်္ဂလာမရှိပါဘူးမွေးနေ့မင်္ဂလာပွဲကိုကြောင်းပြုပြီးတော့ဒါနလှုပ်တော့ဒါနကောင်းမှုကုသိုလ်မင်္ဂလာတွေဖြစ်သွားတယ်ခုလိုတရားနာယူကြတော့ဓမ္မတဝနာကုသိုလ်တွေမွေးနေ့မင်္ဂလာကိုကြောင်းပြုပြီးတော့38ပြာမင်္ဂလာတွေရကုသိုလ်တွေမင်္ဂလာတွေဖြစ်ပွားသွားတယ်။နောက်တကယဟန်တော်တွေတာမဏေတွေညဖျားဥပြုတာဩဝါဒပေးတာပရိယုတာစုံစုံညီညီဖူးမြော်ရတော့တမနာနိစ္စဒတနာဆိုတဲ့မင်္ဂလာတွေတိုးပွားသွားပါတယ်။တကယ်တော့မွေးနေ့မင်္ဂလာတသက်ကလေးတွေရတော့မင်္ဂလာရှိတယ်လို့ပြောလို့မရပါဘူး။ဒီမင်္ဂလာကိုကြောင်းပြုပြီးတော့မြတ်စွာဘုရားဟောကြားခဲ့တဲ့ကုသိုလ်လုပ်ငန်းအရရက်တွေကိုလုံးမမင်္ဂလာရှိတဲ့မွေးနေ့မွေးနေ့မင်္ဂလာဆိုတာဖြစ်သွားပါတယ်မွေးနေ့မင်္ဂလာလို့တော့ဆိုင်းပုတ်တက်ပါရဲ့မဟုတ်တဲ့အကုသူတွေတောက်ဟဲစားဟဲပျော်ဝဲစားဟဲလုံနေအကုသူတွေဖြစ်ရင်အဲ့ဒါကမွေးနေ့မင်္ဂလာလို့တော့ဆိုင်းပုတ်တက်ခြင်းတက်မယ်ဖိတ်စားတဲ့ရိုက်ခြင်းရိုက်မယ်တိုးတော့အကုသူတွေဖြစ်သွားတဲ့အတွက်မင်္ဂလာကတော့မဖြစ်နိုင်ဘူးတဲ့ဒါလေးကိုလည်းပဲသိစေခြင်းနဲ့ပေါ့အဲ့တော့ယနေ့ဟောကြားမယ်လှူမြဝေရီဆိုတဲ့တရားနဲ့ဆက်ပြီးတော့အခါတဘာမှာဖယားရှင်ကိုတော်မြတ်ရှိတဲ့စီကိုဇာနုတ်တော်ညီဆိုတဲ့ဗုဒ္ဓဘာသာဝင်မဟုတ်တဲ့ပုံနာတယောက်ရောက်လာခဲ့ပါတယ်။မြတ်စွာဘုရားစီတဝန်ကျောင်းတရင်သုံးတဲ့အချိန်ပေါ့။အဲ့တော့ဇာနုတ်တော်ညီပုံနာကြီးကမြတ်စွာဘုရားထံရောက်လာပြီးတော့သူ့တိကျင်တဲ့မိခွန်းတွေမေးဖို့အတွက်လာခဲ့တာ။အဲ့တော့မြတ်စွာဘုရားနဲ့တွေ့တဲ့ဆိုရင်ပဲဝမ်းမြောက်ဝမ်းသာနှုတ်ဆက်ပြောဆိုတယ်။နောက်ပြီးတော့အမတ်တရားစကားလေးတွေပြောဆိုတယ်။ဝမ်းမြောက်ဝမ်းသာမတ္တရစကားလေးတွေပြောဆိုပြီးတဲ့နောက်မှာပုံသားကြီးကမြတ်စွာဘုရားကိုရှင့်မခိုးဘဲနဲ့တင့်တင့်လျောက်ပတ်တဲ့မဝေလွန်မနီလွန်စတဲ့အပြစ်၆ပါးကင်းကွာတဲ့အရက်မှာထိုင်လိုက်တယ်တဲ့ထိုင်ပြီးတော့သူသိကျင်တဲ့မိကွန်းကိုမေးတော့တာပါပဲအဲ့တော့ခေါင်းကြီးတို့ဗုဒ္ဓဘာသာဝင်မဟုတ်တော့မြတ်စွာဘုရားကိုရှင့်မခိုးမြတ်စွာဘုရားလည်းပဲရှင့်မခိုးတဲ့အတွက်အပြစ်မြင်တော်မမူပါဘူးအဓိကကတော့ အသိဉာဏ်တွေရသွားရင်ပြီးတာပဲဆိုတဲ့အတိတ်တွေအကျိုးရလက်ကတရားတော်ကိုနှစ်နှစ်ကာကာနားလဲသဘောပေါက်လိုက်နာကျင့်သုံးသွားတဲ့ဆိုရင်ပုံနာကြီးဘဝမှာတန်ဖိုးမဖြတ်နိုင်တဲ့အရာဝတ္ထုယတနာတွေရသွားနိုင်တာပဲဒါကြောင့်မြတ်စွာဘုရားကသူ့ကိုရှင်မခိုးတဲ့အတွက်ဘာမှလည်းစာပေထဲမှာမိန်ထားတာမရှိပါဘူးအဲ့တော့ပုံနာကြီးရဲ့ရောက်လေဆိုရင်ပဲအဲ့ဒီလိုပေါ့ဝမ်းမြောက်ဝမ်းသာပြောပြီးတင့်တင့်လျောက်ကတခုတော့ရဲ့မှာထိုင်ပြီးတော့မြတ်စွာဘုရားကိုပါလျှောက်တယ်ဆိုတော့မြတ်စွာဘုရားတဲ့ဘုရားတပည့်တော်တို့ပုံနာတွေဆိုတာကအလှူဒါနတွေကိုပေးလှူကြပါတယ်မြတ်စွာဘုရားတဲ့နောက်ပြီးတော့ပေးသူကိုကြည်မှန်းပြီးတော့ပေးလှူအပ်တဲ့အလှူဒါနတွေကိုလည်းပဲတပည့်တော်တို့ပြုလုပ်ကြပါတယ်တဲ့ဘလို့ရည်ရွယ်ချက်နဲ့လုပ်တယ်ဆိုတော့ဒီဒါနဟာတမလွန်ဘွားသူပြောင်းသွားကြတဲ့ဆွေမျိုးသွေးသားတော်ဆက်သူတို့အထံကက်ရောက်နိုင်ပါစေဆက်ရောက်နိုင်ပါစေရရှိခံစားနိုင်ပါစေတပည့်တော်တို့ပြုလုပ်တဲ့ဒါနကိုတမလွန်ဘွားသူပြောင်းသွားကြတဲ့ဆွေမျိုးသွေးသားတော်ဆက်တဲ့ပုဂ္ဂိုလ်တွေဟာတပည့်တော်တို့ပြုတဲ့ဒါနကိုဒါနရဲ့ကုသိုလ်အဖို့ကိုမျှဝေခံစားနိုင်ကြပါစေဆိုပြီးတော့တပည့်တော်တို့ဟာဒါနတွေကိုလည်းပဲရိုးရိုးဒါနတွေကိုလည်းပဲလှုပ်ကြတယ်။တေတဲ့ပုဂ္ဂိုလ်ကိုကြီးမှန်းပြီးတော့ပေးလှူရတဲ့အလှူဒါနတွေကိုလည်းပဲတပည့်တော်ပုံနာတွေဟာလုံးလေလုံးထရှိပါတယ်တဲ့။ဒါသူတို့ဗုဒ္ဓဘာသာဝင်မဟုတ်ပေမဲ့သူတို့လုံးလေလုံးထရှိတဲ့အကြောင်းလေးကိုမြတ်စွာဘုရားကိုလျှောက်ပါတယ်။လျှောက်ပြီးတော့တစ်ချက်တည်းသူသိကျင်တဲ့မိခွန်းကိုမေးလိုက်တယ်မြတ်စွာဘုရားတဲ့ဘယ်လိုပါလဲ။တပည့်တော်တို့ဟာတမလွန်ဘွားပြောင်းသွားကြတဲ့ဆွေမျိုးသွေးသားတော်ဆက်သူတို့အထံကိုဒါနတွေပြုပြီးတော့ပို့ကြတယ်အဲ့တော့ဒီလိုဒါနဟာသူတို့စီရောက်ကြပါသလားသူတို့စီဆက်ရောက်ပါသလားသူတို့ထံရောက်ကြပါသလားတဲ့နောက်ပြီးတော့ဒီဒါနရဲ့အကျိုးတွေကိုသူတို့ဟာတုံးဆောင်ခံစားနိုင်ကြပါသလားမြတ်စွာဘုရားဆိုပြီးတော့သူတို့လုပ်တဲ့ဒါနသူတို့ရဲ့ဆွေမျိုးတွေစီရောက်မရောက်သူတို့လုပ်တဲ့ကုသိုလ်ဒါနဒီဒါနကိုဆွေမျိုးတွေကနေဝမ်းမြောက်ဝမ်းသာနဲ့တာရုခေါ်ပြီးတော့ဒီဒါနရဲ့ဖို့ပါကကိုသုံးဆောင်ခံစားနိုင်ကြပါသလားလို့မြတ်စွာဘုရားကိုမေးကြလိုက်ပါတယ်။မေးတော့မြတ်စွာဘုရားကဌာနေဘောဗျမနဥပကပ္ပတိနောအဋ္ဌာနေဗျမနပုံနာဌာနေဟိစုဒါနရောက်နိုင်ကောင်းသောဘုံဘဝဌာန၌တန်ဒါနံထိုသင်တို့ပြုတဲ့ကုသိုလ်ဒါနသည်ဥပကတ္တပတိဆက်ရောက်နိုင်ပါပေ၏။အဋ္ဌာနေဟိစုဒါနမရောက်နိုင်ကောင်းသောဘုံဘဝဒါန၌တန်ဒါနံထိုသင်တို့ပြုတဲ့လူဒါနသည်နောဥပကပ္ပတိမဆက်ရောက်နိုင်ပါ၏တဲ့ပုံနာတဲ့သင်တို့ရည်စူးပြီးတော့ဆွေမျိုးတွေရဲ့အတွက်ပြုကြတဲ့ကုသိုလ်တွေဆိုတာရှိတယ်အဲ့ဒီရဲ့လူဒါနတွေဟာရောက်နိုင်ကောင်းတဲ့ဘုံဘဝဌာနမှာဆိုရင်တော့ရောက်ပါတယ်တဲ့ရည်စူးဒါနမရောက်နိုင်တဲ့ဘုံဘဝဌာနမြန်ဆွေမျိုးတွေရောက်နေခဲ့ရင်တော့ဒီဒါနသူတို့ထံမဆက်ရောက်နိုင်ပါဘူးဆိုပြီးတော့မိန့်ကြားတော်မူပါတယ်အဲ့တော့လူရင်းရဲ့ဘုန်းကြီးတို့ရောက်နိုင်တဲ့ဘုံဘဝဌာနမှာသူတို့ရှိနေလို့ရှိရင်ဒီဒါနကိုသုံးဆောင်ခံစားနိုင်ကြတယ်ဒါနယေရှုဒါနမရောက်နိုင်တဲ့မရောက်ကောင်းတဲ့ဘုံဘဝဌာနမြန်သူတို့ရှိနေကြလို့ရှိရင်ဒီဒါနကိုသူတို့မခံစားနိုင်ပါဘူးဆိုပြီးတော့မြတ်စွာဘုရားကဧကံမဖြေဘဲနဲ့ခွဲခြားပြီးတော့ဖြေခဲ့ပါတယ်အဲ့တော့ပုံနာကြီးရဲ့သိကျင်လာတာသူတို့ကဒါနတွေပြုနေတယ်သူတို့ဒါနဟာဒီရရှိနိုင်တဲ့ဘုံဌာနမရရှိနိုင်တဲ့ဘုံဌာနဆိုပြီးတော့နှစ်မျိုးနှစ်စားရှိနေတာဆိုတော့အရှင်ဂေါတမတဲ့ကျွန်ုပ်မေးပါဦးမင်းအဲ့တော့ဌာနဆိုတဲ့ရည်သူဒါနရောက်နိုင်ကောင်းတဲ့ဘုံဘဝဌာနဆိုတာဘာကိုပြောတာပါလဲရည်သူဒါနယေရှုဒါနမရောက်နိုင်တဲ့ဘုံဘဝဌာနဆိုတာကိုဘာကိုပြောတာပါလဲလို့မြတ်စွာဘုရားကိုနောက်ထပ်တစ်ချက်သူသိကျင်တာလေးကိုထပ်ပြီးတော့မေးခဲ့ပါတယ်။မေးတော့မြတ်စွာဘုရားကသူ့ကိုအကျေဝေဖန်ပြတယ်။ပုံနာတဲ့လောကမှာလူတွေဟာတချို့ပုဂ္ဂိုလ်တွေဟာပါဏာတိပါဒစတဲ့ကာယကံနဲ့အကုသိုလ်မှုတွေကိုလုပ်ကြတယ်။ဝစီကံနဲ့လည်းပဲအကုသိုလ်မကောင်းမှုတွေလုပ်ကြတယ်။မနောကံနဲ့ပဲလုပ်ကြတယ်။အဲ့တော့ကာယကံနဲ့ဘယ်လိုလုပ်ကြလဲဆိုတော့သူများတက်တတာဒီအမှုတွေကိုလည်းပဲတချို့ပုဂ္ဂိုလ်တွေကလုပ်ကြတယ်တနာစိတ်ညာတာစိတ်မရှိဘူးတချို့ကလည်းပဲသူများဥစ္စာကိုခိုးကြတယ်ခိုးတဲ့ဆိုတဲ့နေရာမှာလည်းနီးအမျိုးမျိုးနဲ့ကိုခိုးကြတာတဲ့ဒီလိုသူများဥစ္စာတွားခိုးမှမဟုတ်ဘူးဈေးရောင်းရင်လည်းပဲခိုးလို့ရတယ်ဝန်ထမ်းလုပ်ရင်လည်းပဲခိုးလို့ရတယ်နီးမျိုးမျိုးနဲ့ခိုးနေကြတယ်တဲ့ကာမေတုမေဆာသာရသူတစ်ပါးရဲ့ဇနီးမယားတွေတာပြိုတမီမျိုးတွေဖြစ်စည်းကြတယ် ဒီကာမေဘုမေဆာသာရကံကိုလည်းပဲကာယကံနဲ့ကျူးလွန်နေကြတယ်တဲ့နောက်တစ်ချက်ဝစီကံနဲ့လည်းပဲလိန်ညာပြီးတော့ပြောဆိုကြတယောက်နဲ့တယောက်ချစ်တာကိုခွဲပြီးတော့ကိုယ်ပေါ်မှာခင်အောင်ဂုံတိုက်စကားတွေပြောကြစကားလုံးတွေကထွက်တာကြမ်းကြမ်းတမ်းတမ်းနဲ့အင်မတန်မှကြမ်းတမ်းတဲ့စကားတွေပရိသဝါစာတွေပြောဆိုကြတခါတရံအေးမရအဖက်မရဘာမှအနှစ်သာရမပါတဲ့စကားတွေကိုပြောဆိုနေပြီးတော့နှုတ်အားဖြင့်လည်းပဲမကောင်းမှုအကုသိုလ်ကံကိုလုပ်နေကြတယ်တဲ့အဲ့တော့ကာယကံလည်းပဲမကောင်းတာလုပ်တယ်ဝစီကံလည်းပဲမကောင်းတာတွေကိုပြောဆိုတယ်မနောကံရာရောဆိုတော့အဘိဇ္ဇာသူတစ်ပါးပစ္စည်းကိုမတရားလိုချင်တယ်ရှာဖွေပြီးတော့ကိုယ်လှုပ်အားနေကြတာကိုမလိုချင်ဘူးအချောင်းလိုချင်ကြတာဖြစ်လန်းအနေကြီးပွားချင်ကြတယ်တဲ့ဗျာပါဒသူတစ်ပါးတွေပေါ်မှာဒီကောင်တော့ဘာဖြစ်သွားရင်ကောင်းမှာပဲတေတိပစ္စည်းဆိုတဲ့စိတ်ဒေါသအာကာတတွေတိတ်ပြီးတော့ကြီးနေကြတယ်မိစ္ဆာဒိဋ္ဌိအယူဝါလည်းပဲမှားလိုက်တာလှူဒန်းတာဘာမှအကျိုးမရှိဘူးလူလေတွေကလူခံပြီးတော့အားတဲ့လူတွေကလူနေတာဆိုပြီးတော့ဒီလိုမိစ္ဆာဒိဋ္ဌိအယူတွေလည်းရှိပြီးတော့မနောကံတွေလည်းပဲအကုသိုလ်တွေတိတ်ပြီးတော့များတယ်တဲ့အဲ့တော့များတော့ဘာဖြစ်တယ်လဲဆိုတော့ဒီပုဂ္ဂိုလ်ဟာသေလွန်တဲ့အခါမှာငရေဘုံဘဝရောက်သွားရတယ်တဲ့ငရေကြီးရှိတဲ့နဲ့ငရေလေးတွေဝိုင်းရင်ထားတဲ့ငရေကြီးရှိတဲ့ပေါ့ငရေကြီးဖြစ်စေငရေလေးဖြစ်စေအဲ့ဒီလိုအကုသိုလ်ကံတွေလုပ်ပြီးတော့အပေလေးပါးတွေကငရေဘုံဘဝရောက်သွားကြရတယ်အဲ့တော့ငရေဘုံဘဝရောက်သွားလို့ရှိရင်ဘာဖြစ်တယ်ဆိုတော့ယောနေရိကာနံတတနံအာရောတေနာသောတထယာပေတိတေနာသောတထဒိဋ္ဌတိဣဒံဘိခောပြေမနာအထာနံဣဒံဘိခောပြေမနာအတ္တနံယထာထိတတတန္တာနံနဥပကပ္ပတိတဲ့ပုံနာတဲ့ဘာလဲဆိုတော့အဲ့ဒီငရေဘုံဘဝရောက်သွားတဲ့ပုဂ္ဂိုလ်တွေဟာငရေဘုံဘဝမှာသူတို့ရဲ့အကြောင်းကံဆိုတဲ့အာဟာရရှိတယ်တဲ့အဲ့ဒီအကြောင်းကံအာဟာရနဲ့သူတို့ဟာငရေဘုံဘဝမှာမျှတပြီးတော့ယက်တီနေကြတော့တာပဲတဲ့ဒါလေးကဘာပြောတာလဲဆိုတော့ငရေသားတွေကဘုန်းကြီးတို့သူတို့လည်းပဲအစာအာဟာရဆိုတာအကြောင်းဆိုတာရှိတာပဲအဲ့တော့ငရေသားတွေဘလောက်အသက်ရှည်မလဲဒီလိုမေးလို့ရှိရင်သူတို့လူဘဝတုန်းကလုပ်ခဲ့တဲ့အကုသိုလ်ကံဘလောက်ကြီးတယ်လဲဘလောက်သေးတယ်လဲဆိုတာဒါကိုဘုန်းကြီးတို့ကြည့်ပြီးတော့ဆုံးဖြတ်ရပါတယ်လူဘဝတုန်းကအကုသိုလ်ကံတွေကနှစ်ပေါင်းများစွာလုပ်ခဲ့တယ်သူ့ကြောင့်တစ်ဖက်သားတွေဒုက္ခရောက်ဆင်းရဲသွားကြတာသိပြီးတော့များတယ်ဆိုလို့ရှိရင်ငရေမှာနှစ်ပေါင်းများစွာကြာရတယ်တဲ့ဒီလိုမှမဟုတ်ဘဲနဲ့အကုသိုလ်ကံလေးရဲ့နည်းနည်းလေးလုပ်ခဲ့တယ်။သေကံနည်းမှာဒီကံကိုတတိယပြီးတော့ဝိပရိသာရတွေဖြစ်ပြီးတော့ငရေကြတယ်ဆိုရင်အကုသိုလ်ကံနည်းလို့ရှိရင်ငရေဘုံဘွားမှာတက်တန်းလေးရတူတူလေးနေရတယ်။ဒါကြောင့်မြတ်စွာဘုရားငရေဘုံဘွားရောက်သွားတဲ့ငရေသားတွေကသူတို့ရဲ့အကြောင်းကံရဲ့မျှတပြီးတော့ယက်တီနေကြတယ်ဆိုတာအသက်ရှည်ကြတယ်ဆိုတာဒါကိုပြောတာပါ။လူဘဝကကုသိုလ်တွေပြုပြီးတော့အမျှတွေဘလောက်ဝေဝေးငရေရောက်တဲ့ပုဂ္ဂိုလ်နဲ့ဘာမှသက်ဆိုင်ခြင်းမရှိတော့ဘူးလို့ဒီလိုဆိုလိုရင်းဖြစ်ပါတယ်။ဘုရားမန္တိကမိဖုရားကြီးကြည့်ပေါ်ကောတလမင်းကြီးရဲ့မန္တိကမိဖုရားကြီးဟာအာတရိတာဒါနစတဲ့ကုသိုလ်တွေပြုခဲ့တယ်တရားတွေနာခဲ့တယ်တရားတွေလည်းအားထုတ်ခဲ့မှာပါပဲတေဂာနီးကြတော့သူဟာကောတလမင်းကြီးကိုလှည့်ပတ်ခဲ့တယ်သူဟာခွေးတကောင်နဲ့မိစ္ဆာစာရကံကျူးလွန်မိတယ်တစ်ချိန်တခါလေးဒါကိုကောတလမင်းကြီးမေးတော့လိန်ညာပြောဆိုခဲ့တယ်အကုသိုလ်ကံလေးနည်းနည်းလေးလုပ်ပေမဲ့ကုသိုလ်တွေများပေမဲ့တေဂာနီးမှာအဲ့ဒီအကုသိုလ်ကံကိုတတိယတော့အဝိဇ္ဇငရဲ့ရောက်သွားရရှာတယ်တဲ့ဒါမှမဟုတ်ဘုရားဝိဇိငရဲမှာမန္တိကဒေဝီဘယ်လောက်လောက်ကြာအောင်ခံရပါတယ်လဲမင်းခုနှစ်ရက်သေးပဲခံရတယ်။ဘာဖြစ်လို့လဲမင်းအကုသိုလ်ကံလေးကနဲတဲ့အတွက်ငရဲမှာတက်တန်းတိုသွားတယ်တဲ့။ဒါကြောင့်ဘုန်းကြီးတို့လူဘဝမှာလည်းပဲတတိထားเสียကောင်းပါတယ်။တချို့ယာဓုအာနာတွေကိုအကြောင်းပြုပြီးတော့အကုသိုလ်တွေလှုပ်ကြတယ်တဟဖြဲ့ရဲတွေလှုပ်ကြတယ်တချို့မိမိရဲ့စီပွားဥစ္စာကိုအကြောင်းပြုပြီးတော့တဟဖြဲ့ရဲစတဲ့မကောင်းတဲ့အကုသိုလ်တွေလှုပ်ကြတယ်အဲ့ဒီပုဂ္ဂိုလ်တွေဟာအခြားသောပုဂ္ဂိုလ်တွေလည်းပဲသူများတဲ့တတ်တာရှိရင်ရှိမှာပဲသို့တော်ကိုယ်သူများတဲ့တက်လိုက်တဲ့အတွက်သူများဒုက္ခတွေတိတ်ပြီးတော့အကြီးကျယ်ရောက်သွားတယ်။နောက်ပြီးတော့လုံတဲ့ကာလကလည်းပဲတိတ်ပြီးတော့ကြာလွန်းတယ်။ဒုက္ခရောက်တဲ့ပုဂ္ဂိုလ်တွေလည်းတိတ်များတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ရဲ့အကုသိုလ်ကံဟာငရဲမြန်ရောက်လို့ရှိရင်နှစ်ပေါင်းများစွာကျက်ရပါတယ်တဲ့။အဲ့သူများတဲ့တော့တက်ဘူးတယ်သို့တော်သူဟာဒေါသလေးဖြစ်လို့ခိတ္တခဏလေးတက်လိုက်နေတယ်စသဖြင့်အကုသိုလ်ကံနဲပါတယ်ဆိုရင်ငရဲဘွားကြတက်တန်းတူတာပဲမလုတာတော့ကောင်းတာပေါ့သို့တော်လုတယ်ဆိုလို့ရှိရင်လည်းပဲအဲ့ဒီအကြောင်းကံအာဟာရကြောင့်သူတို့ဟာငရဲမှာတက်တန်းရှည်တာတွေတက်တန်းတူတာတွေဖြစ်ရပါတယ်ဒါလေးတွေဟာဘုန်းကြီးတို့အင်မတန်တတိထားเสียကောင်းတယ်ပေါ့ ဒါကြောင့်မို့ဒီနည်းနည်းလေးပြုလည်းငရေကြတာပါပဲကွာဒါမျိုးသွားတွေးပြရမလို့နည်းနည်းလေးပြုရင်တက်တန်းတူတယ်ဆိုတာအထိသွားပြီးတော့မြင်အောင်ကြည့်ရပါတယ်ဒါကြောင့်ဘုန်းကြီးတို့မြတ်စွာဘုရားကပုံနာတဲ့အဲ့ဒီလိုအကုသိုလ်ကံတွေလုပ်ပြီးတော့ငရေကြသွားတဲ့ပုဂ္ဂိုလ်တယောက်ဟာအဲ့ဒီငရေပုံဘဝမှာသူဟာအဲ့ဒီသူ့ရဲ့အာဟာရဖြစ်တဲ့အကြောင်းကံနဲ့မျှတပြီးတော့နေထိုင်နေတယ်တဲ့အဲ့ဒီငရေပုံဘဝဟာလည်းပဲဘုန်းကြီးတို့ဗာလဲဆိုတော့ဣဒံဘီခောအဋ္ဌာနံဣဒံဘီခောဗျံမနအဋ္ဌာနံဗျံမနပုံနာဣဒံဘီခောဤငရေပုံဘဝတည်လဲပဲအဋ္ဌာနံမိမိတို့ပြုလုပ်တဲ့ရည်စူးဒါနာရောက်မရောက်နိုင်ကောင်းသောဘုံဘဝဒါနာဖြစ်ပါသည်တဲ့အဲ့ဒီငရေဘုံဘဝရောက်သွားရင်လူပြည်ကနေပြီးတော့ကုသိုလ်ကောင်းမှုတွေဘလောက်ပဲလုပ်နေနေတဲ့အမျှတမ်းတွေဘလောက်ပဲပေးဝေနေနေသူ့အတွက်ဘာမှအကျိုးမရှိတော့ပါဘူးတဲ့ဘုန်းကြီးတို့ပုထုဇဉ်တွေကရောက်ရာဂတိ၅မျိုးရှိတယ်ပေါ့အဲ့ဒါကနံပါတ်၁နိရိယဂတိငရေရောက်သွားလို့ရှိရင်ကိုပြုတဲ့ကုသိုလ်ရဲ့အဖို့ဘာကကိုငရေရောက်သွားတဲ့ဆွေမျိုးသားချင်းတွေကိုကြီးမန်းတဲ့ပုံကိုယ်တွေလုံးဝခံစား권မရှိတော့ပါဘူးဆိုတဲ့တိတ်တွေမျိုးကိုပြောတာပါဒါကနံပါတ်၁နိရိယဂတိရောက်တဲ့လူတွေအတွက်အမျှဝေတာသူတို့အတွက်တော့ဘာမှအကျိုးတရားမှုမရှိနိုင်ဘူးဆိုတဲ့တိတ်တွေမျိုးပါနောက်တစ်ခါမြတ်စွာဘုရားကထပ်ဟောတယ်တချို့ပုံကိုယ်တွေကစောစောကပြောတယ်လို့တဲ့ဒုစရိုက်သေးပါကာယကံနဲ့ဝစီကံနဲ့မနောကံနဲ့ဒုစရိုက်သေးပါကိုပြုလုပ်ကြတယ်တဲ့ပြုလုပ်ပြီးတဲ့အခါသူတို့ကဘယ်ဘဝဘဝရောက်ကြလဲဆိုတော့တတိယဆံဘုံဘဝမှာသွားပြီးတော့ဖြစ်ကြရတယ်တဲ့အဲတတိယဆံဘုံဘဝရောက်လို့ရှိရင်လည်းပဲယောတတိသနာယောနိကာဏံတတနံအာဟာရောတေနာတောတထယာပေတိတေနာတောတထတိတ်တတိဣဒံဘီခောပြမနအဋ္ဌာနံတဲ့ပုံနာတဲ့အဲ့ဒီလိုတတိယဆံဘုံဘဝရောက်သွားတယ်ဆိုလို့ရှိရင်လည်းပဲတတိယဆံနေရဲ့အစာအာဟာရဖြစ်တဲ့မြက်တွေသိရွက်တွေစတဲ့အစာအာဟာရတွေရှိတယ်အဲ့ဒီတိရိစ္ဆာန်ဖြစ်တဲ့တတ္တဝါတွေဟာတိရိစ္ဆာန်ဘုံဘဝမှာသူတို့ရဲ့အစာအာဟာရဖြစ်တဲ့မျက်သိရွယ်စတဲ့အာဟာရတွေနဲ့မျှတပြီးတော့နေထိုင်တည်နိုင်ရတယ်တဲ့လူဘဝကအမျှတမ်းပေးဝေတဲ့အခါမှာသူတို့ဟာတာရုဏုမောဒနာခေါ်ဆိုပြီးတော့သူတို့တက်လည်းအကျိုးမရှိတော့ပါဘူးဆိုပြီးတော့မြတ်စွာဘုရားကဒုတိယအချက်ကိုလည်းပဲဟောကြားတော်မူတယ်ယထာထိတတတန္တာနံနာဥပကပ္ပတိတဲ့အဲ့ဒီငရေတို့တိရိစ္ဆာန်တို့ရောက်နေတဲ့ဘုံဘဝမှာရောက်နေတဲ့တတ္တဝါအတွက်တော့ဒီလူဘဝကပြုလိုက်တဲ့ဒါနကုသိုလ်ဟာမဆက်ရောက်နိုင်ပါဘူးဒါနကုသိုလ်ရဲ့အဖို့ကိုမခံစားနိုင်ပါဘူးတဲ့အဲ့တော့ဂတိနှစ်မျိုးရှိသွားပြီငရေဂတိနဲ့တိရိစ္ဆာနာဂတိတိရိစ္ဆာန်ဘဝရောက်သွားမယ်ငရေဘုံရောက်သွားမယ်ဟောဒီအလှဒါနရဲ့အကျိုးနဲ့ဘာမှသက်ဆိုင်မှုမရှိပါဘူးတဲ့နောက်တတိယချက်ကဘာလဲဆိုတော့ပုံနာတဲ့လောကမှာတချို့ပုဂ္ဂိုလ်တွေကြတော့သူတော်ဘာတက်ချင်းကရှောင်းချင်းချင်းစတဲ့ကာယကံနဲ့မကောင်းကောင်းတဲ့ကုသိုလ်လုပ်ငန်းတွေလုပ်ကြတယ်သူများတက်မတက်သူများဥစ္စာဝန်မခိုးသူတော်ဘာရဲ့တာပြေတမီမျိုးတွေကိုမဖြည့်ဆည်းပဲနဲ့ကိုယ့်ရဲ့အိမ်သားတွေနဲ့ပဲတင်းတိမ်ရောင်ရဲကြတယ်ကာယကံနဲ့လည်းပဲအကုသိုလ်ကရှောင်းချင်းကြတယ်ဝစီကံနဲ့လည်းပဲလိမ်မပျော်ခြင်းစတဲ့ဒီနှုတ်နဲ့စောင့်ကြည့်ရမှာတွေကိုစောင့်ကြည့်ပြီးတော့ဝစီကံကုသိုလ်တွေကိုလည်းပဲသူစရိုက်တရားတွေကိုရှောင်ရွက်ကြတယ်ကြိုးစားကြတယ်တဲ့စေနေရလည်းပဲအဘိဇာဗျာပါဒမိစ္ဆာဒိဋ္ဌိဒီတရားသုံးပါးနေရှောင်ကျင်ပြီးတော့တမ္မာဒိဋ္ဌိအယူယူပြီးတော့ဒီဒုစရိုက်ဆယ်ပါးကရှောင်ကျင်ပြီးတော့ကုသိုလ်မှုကောင်းမှုမျိုးစုံတွေကိုလုပ်ကြတယ်တဲ့သူတို့သိလို့ရှိရင်ဘာဖြစ်မလဲတချို့ကလူဘဝမှာသွားပြီးတော့ပဋိသင်္ဍေနေကြရတယ်လူဖြစ်ကြတယ်ဒါကမနုဿဂတိလို့ခေါ်ရတယ်နံပါတ်3ဂတိပေါ့အဲ့တော့လူဘဝရောက်နေတဲ့ပုဂ္ဂိုလ်တွေကဘယ်လိုလဲဆိုတော့ယောမနုဿာနံအာရောတေနာတောတထယာပေတိတေနာတောတထတိတ်တတိတဲ့အဲ့တော့လူဘဝရောက်လာလို့ရှိရင်လူတွေရဲ့အစာအစာဖြစ်တဲ့ထမင်းမယောမုတ်စတဲ့အစာအာဟာရတွေနဲ့ဂျုံစတဲ့အစာအာဟာရတွေနဲ့ရက်တည်နေကြတယ်တဲ့အဲ့တော့ဒီလူဘဝဆိုတာလည်းပဲဘုန်းကြီးတို့ယေရှုဒါနပေးလူတဲ့အခါမှာမရောက်နိုင်တဲ့ဘုံဘဝဌာနဖြစ်ပါတယ်တဲ့ကုသိုလ်ကောင်းမှုတွေလုပ်ပြီးတော့လူဘဝရောက်သွားတယ်ကိုကနေပြီးတော့ယေရှုမန္တပြီးအမျှပေးဝေတယ်ဆိုရင်လူဘဝရောက်လို့ရှိရင်သာဓုလူမောဒနာခေါ်ပြီးတော့သူဟာဒီကုသိုလ်ရဲ့အဖို့ကိုခံစား권မရှိပါဘူး။ဒါကြောင့်မို့ဘုန်းကြီးတို့လူဘဝမနုဿဂတိဆိုတဲ့ဘဝရောက်သွားလို့ရှိရင်လည်းပေးလူလိုက်တဲ့အမြတမ်းပေးဝေလိုက်တဲ့ဒါနကုသိုလ်တွေကသူ့အတွက်လူဘဝရောက်သွားတဲ့အတွက်ဘာမှအကျိုးမရှိနိုင်ပါဘူးတဲ့။မရနိုင်ပါဘူး၊မဆောက်ရနိုင်ပါဘူး။သူလုပ်ခဲ့တဲ့ကုသိုလ်ကံနဲ့ကောင်းတာလုပ်ခဲ့ရင်ကောင်းတဲ့ဘဝဖြစ်ပြီးတော့မြတ်တာသွားပါလေ။မကောင်းတာလုပ်ခဲ့ရင်မကောင်းတဲ့ဘဝဆင်းရဲတဲ့ဘဝရောက်ပြီးတော့လူဆင်းရဲဘဝနဲ့ငက်ငက်ပြက်ပြက်နဲ့နေသွားရပါတယ်။သူလုပ်ခဲ့တဲ့ကံတိုင်းဖြစ်သွားတာအမြတမ်းပေးဝေတဲ့အတွက်မဆောက်ရနိုင်ပါဘူးဆိုပြီးတော့တတိယဂတိကို မြတ်စွာဘုရားကပုံနာကြီးကိုရှင်းပြလိုက်ပါတယ်အဲ့တော့ငရေဘဝတရိစ္ဆာန်ဘဝလူဘဝမရောက်နိုင်တာသုံးဘဝရှိသွားပြီသုံးကတိရှိသွားပြီပေါ့နောက်နံပါတ်၄ဖြစ်တဲ့လာရောက်ရာကတိကဘာလဲဆိုတော့ပုံနာတဲ့ဆောဆောကလူပဲသူစရိုက်၆ပါးကရှောင်ကျင်ပြီးတော့သူစရိုက်၆ပါးကုသိုလ်ကောင်းမှုတွေကိုပြုလုပ်ပြီးတော့သေလွန်တဲ့အခါမှာနတ်ပြည်ကိုရောက်သွားတယ်တဲ့အဲ့ဒီလိုနတ်ပြည်ကိုရောက်သွားတဲ့အခါမှာလည်းပဲဘာဖြစ်တယ်လဲဆိုတော့ယောဒေဝနံအာဟာရောတေနာတောတထယာပေတိတေနာတောတထဒိဋ္ဌတိဣဒံဘိဘောပြမ္မနအထာနံတဲ့ပုံနာတဲ့နတ်ဘဝရောက်လို့ရှိရင်လည်းပဲနတ်တွေရဲ့ပုဒ္ဓဘောရှင်စတဲ့နတ်ဩဇာစတဲ့အစာအာဟာရတွေရှိတယ်အဲ့ဒီအစာအာဟာရနဲ့မြတ်တာတဲ့အဲ့ဒီအစာအာဟာရနဲ့နတ်ပြည်မှာအသက်ရှင်အောင်ယက်တည်နိုင်သွားတယ်တဲ့အဲ့ဒီနတ်ပြည်ဘဝဟာလည်းပဲပြုလုပ်တဲ့ကုသိုလ်တွေရဲ့ရောင်းနိုင်ကောင်းတဲ့ဘုံဌာနမဟုတ်ပါဘူးဆိုပြီးတော့မြတ်စွာဘုရားကစတုထဂတိကိုဟောကြားတယ်နတ်ဘဝကုသိုလ်ကောင်းမှုတွေလုပ်ပြီးတော့နတ်ပြည်ရောက်သွားတယ်ဆိုရင်ကိုလုပ်တဲ့ကုသိုလ်ဟာသူတို့အတွက်ဘာမှတိတ်ပြီးတော့အကျိုးမတူသို့တော့သူတို့ကသိတဲ့အတွက်တာရုခေါ်ရင်တော့ဒါရုခေါ်တဲ့ပတ္တနုမောဒနာကုသိုလ်ကံတော့ရနိုင်တယ်။သို့တော့ဒီဘဝကနေပြီးတော့အစာတောက်တွေလှူပြီးတော့အမြတမ်းပေးဝင်လိုက်တယ်။အဲ့ဒီအစာတောက်တွေလှူလိုက်တဲ့အတွက်နတ်ပြည်မှာအစာတောက်တွေပေါ်သွားတယ်ဆိုတာကတော့မရှိနိုင်ဘူးပေါ့။တည့်ရကြီးမရောက်နိုင်ဘူး။သူတို့မှာဝမ်းပျောက်မှုမဒါရုခေါ်ဆိုနိုင်လို့ရှိရင်တော့ဒါရုခေါ်ဆိုမယ်။ကုသိုလ်တွေတော့တိုးသွားမယ်။ဒီဒါနရဲ့အကျိုးကိုဒီဒါနကိုတည့်ရိုက်ခံစားသုံးဆောင်နိုင်တယ်ဆိုတာနတ်ပြည်ဘဝမှာလည်းမရှိပါဘူး။နတ်ပြည်ဆိုတာသူ့ရဲ့နတ်ဩဇာတွေနဲ့ပဲယက်တည်နေပါတယ်လို့မြတ်စွာဘုရားကမင်ကြားတော်မူခဲ့ပါတယ်အဲ့တော့ဂတိ၄မျိုးရှိသွားပြီအဲ့တော့ကောင်းတဲ့ဂတိက၂မျိုးလူဘဝနတ်ဘဝဒီဘဝတွေမှာလည်းပဲဒါနကိုတည့်ရကြည်ရောက်ပါစေဆိုပြီးတော့မျှပေးဝေလို့မရပါဘူးနောက်တစ်ခါဘုန်းကြီးတို့မကောင်းတဲ့ဘဝ၂မျိုးငရဲဘဝတတိယဆံဘဝဒီဘဝ၂မျိုးမှာလည်းပဲမျှပန်းပေးဝေလိုက်တဲ့အတွက်သူတို့မှာဒီဒါနကိုခံစားသုံးဆောင်ရတယ်ဆိုတာမရှိနိုင်ပါဘူးတဲ့နောက်ဆုံးချက်မြတ်စွာဘုရားဘာဟောလဲဆိုတော့နံပါတ်5ချက်အနေနဲ့ကတော့လူပေါ်မှာနေတဲ့ပုဂ္ဂိုလ်ရာဒုစရိုက်တွေစောစောကလိုပြုတယ်ပေါ့သူအသက်သက်တယ်သူဥစ္စာခိုးတယ်စတဲ့ကာယကံနဲ့မကောင်းမှုတွေလုပ်တယ်နောက်ပြီးတော့ဝစီကံနဲ့လည်းပဲပြောဆိုတာတွေကကြမ်းကြမ်းတမ်းတမ်းသူများနာမချမ်းသာတဲ့စကားတွေပြောတယ်လိန်ပြောတယ်နောက်ပြီးတော့ဂုံတိုက်တယ်ကိုယ်ပေါ်မှာချစ်လောင်သူတို့ချင်းချင်းကွဲသွားအောင်နောက်တစ်ခုကလည်းပဲအရေးမရဖတ်မရကြီးပြောပြီးတော့ဒါတွေနဲ့ချိန်ကုန်ပြီးတော့ကုံတုံနေနှုတ်ကလည်းပဲကုသိုလ်မရှိနောက်ပြီးတော့စိတ်ထဲမှာလည်းပဲအဘိဇ္ဇာပြဘာဒမိစ္ဆာဒိဋ္ဌိဆိုတဲ့အကုသိုလ်ဒုစရိုက်တွေကိုကြံပြီးတွေးတောနေတယ်တဲ့သူသေးလို့ရှိရင်ပဲရောက်သွားမလဲဆိုတော့ပိဋ္တာဘုံဘဝရောက်သွားတယ်တဲ့ပိဋ္တာဆိုတာခွန်ကြီးတို့ပိဋ္တာငယ်တာကိုပိဋ္တာလို့ခေါ်ပြီးတော့အခြေစားပိဋ္တာတွေကိုအတူတကယ်လို့လည်းပဲခေါ်ပါတယ်အဲ့တော့အတူတကယ်နဲ့ပိဋ္တာဆိုတာအတူတူပဲလို့သတ်မှတ်ခြင်းလည်းပဲရပါတယ်အဲ့တော့ပိဋ္တာဘုံဘဝရောက်သွားတော့ဗာလဲဆိုတော့ယောပိတိဝေတိပိတိဝေတိကာနံတတ္တနံအာဟာရောတေနာတောတထယာပိတိတေနာတောတထတိတ်တိတဲ့ပိဋ္တာဘုံဘဝရောက်သွားလို့ရှိရင်ဗာဖြစ်သွားလဲသူတို့ရဲ့အစာအာဟာရဆိုတာရှိတယ်တဲ့နှက်တွေတို့တရွေတို့စွန့်ပစ်ထားတဲ့ဒီထမင်းဆေးရည်တို့ခွေးတို့လမ်းကြိုလမ်းကြားတွေထဲမှာပစ်ထားကြတာအဲ့ဒါတွေကိုသူတို့ကကောက်စားပြီးတော့သူတို့ဘဝမှာအသက်ရှည်ရည်တည်သွားကြပါတယ်တဲ့အင်မတန်သနာစရာကောင်းတဲ့ဘဝပေါ့ဒါကြောင့်မို့ဘုန်းကြီးတို့တဆေတွေပိတ်တာတွေဆိုတာတကယ်တော့ကြောက်စရာမရှိပါဘူးမြင်လဲမမြင်ဘူးကြပါဘူးသူတို့ကလူတွေလိုဘုံကံမရှိဘူးလူတွေဆွန့်ပစ်ထားတဲ့နှက်တို့တရွေတို့နောက်ပြီးတော့လက်သေးရည်တွေကပါတဲ့အကျွင်းအကျန်းထမင်းလေးတွေတို့ဒါမျိုးလေးတွေညစ်ကြေးလေးတွေစားပြီးတော့သူတို့ကအင်ဂျိုအင်ကြားတွေထဲမှာသွားပြီးတော့မျိုးစုံတွေမှာသွားပြီးတော့အသက်ရှင်ရည်တည်နေကြရတာအဲ့ဒီအစာအာဟာရနဲ့နှစ်တူရိစတဲ့အစာအာဟာရတွေနဲ့ရည်တည်ပြီးတော့သူတို့ဟာမျှတနေကြတယ်တဲ့ဒါပုံနာကြီးကိုမြတ်စွာဘုရားကဟောလိုက်တယ်နောက်တစ်ချက်ကဘာဟောတည်းလဲဆိုတော့ယံဝါပနတ္တဤတော့အနုပဝိသန္တိမိတ္တမစ္ဆဝါညာတိတာလောဟိတာဝါတဲ့ဒေနာတောတထယာပေတိဒေနာတောတထဒိဋ္ဌတိဣဒံခောပြမနဌာနံယထာတိတ္တတန္တာနံဥပကပ္ပတိတဲ့ဆိုလိုတာဘာလဲဆိုတော့အဲ့တော့ပိဋ္တာကြတော့သူတို့ရဲ့စာအာရဖြစ်တဲ့နှစ်တွေးတဲ့လည်းပဲယက်တည်တယ်တဲ့နောက်တစ်ချက်ယက်တည်ပုံလေးကဘာလဲဆိုတော့ဝါသနာတိတာမဂာတိအတ္တထုပိဋ္တာဖြစ်နေသောတတ္တဝါဤမိတ္တမစ္ဆဝါမိတ်ဆွေဖို့တငယ်ချင်းတို့ဒီ၎င်းညာတိတာလိုဤတာဝါဆွေမျိုးသွေးသားတော်ဆက်သူတို့ဒီ၎င်းဤတော်ဤလူဘဝဒေတာမအနုဘွေစံဒီဤစုလူတံပေးပို့ကြကုန်၏တဲ့ယံကျင်ကုသိုလ်ဒါနကိုနုဘွေစံဒီဤစုလူတံ၍ပေးပို့ကြကုန်၏ဒ ေနာထောယေဇုလူမဒီမန်၍တေနာထောယေဇုလူဒန်၍ပေးပို့ရသောလူဒါနဖြင့်တတ္ထာထောပိတ္တာဘုံဘဝ၌တေနာတတ္ထယာပင်တိတဲ့သောထောပိတ္တာတိယာပေတိမြတ်တ၍နေဒိဋ္ဌတိယက်တိနိုင်ပါ၏တဲ့ဆိုလိုတာပါလဲဆိုတော့လူဘဝကဆွေမျိုးတွေမိတ်ဆွေတွေရှိကြတယ်သူတို့ကနေပြီးတော့ကုသိုလ်ကောင်းမှုတွေလုပ်ပြီးတော့အမြအမြဆိုပြီးတော့ပေးဝေလိုက်ကြတယ်တဲ့အဲ့တော့အမြအမြလို့ပေးဝေလိုက်ကြတဲ့အခါမှာဘုန်းကြီးတို့အဲ့ဒီပိတ္တာတွေကတာရုဉ္စမောဒနာခေါ်ပြီးတော့ကိုယ်ကနေပြီးတော့အစာအတော့တွေလှူဒန်းပြီးတော့မြတ်တမ်းပေးဝေလိုက်လို့ချင်းသူတို့မှနတ်နိုင်ဖြစ်တဲ့အစာအတော့တွေရပြီးတော့ချမ်းသာသွားကြပါတယ်တဲ့တကယ်လို့ကိုယ်ကနေပြီးတော့သင်္ကန်းတွေအဝတ်တွေလှူပြီးတော့အမြတ်တမ်းပေးဝေလိုက်လို့ရှိရင်သူတို့မှနဝတ်တန်းစာအဝတ်တွေဝတ်ပြီးတော့ချမ်းသာသွားကြတယ်တဲ့အဲ့ဒီလိုလည်းပဲသူတို့ကမြတ်တာနိုင်နေပေါ့အဲ့တော့ငရဲတို့တိရစ္ဆာန်တို့လူဘဝတို့နတ်ဘဝတို့ရောက်တဲ့ပုဂ္ဂိုလ်ကတော့သူ့အာဟာရနဲ့သူမြတ်တာနေကြတာငရဲသားတွေကတော့အာဟာရတော့မစားရဘူးကံတရားတွေပဲသူတို့မှအာဟာရဖြစ်သွားပါတယ်ကံရှည်ရင်ကံအကုသိုလ်ကံကြီးရင်ကြီးသလောက်ငရဲမှာတက်တန်းရှည်ကြတယ်။အကုသိုလ်ကံငယ်ရင်ငယ်သလောက်ငရဲမှာတက်တန်းတူကြတယ်။သူတို့မှာအစာအာဟာရဆိုတာပြီးတန်မရှိပါဘူး။ကျန်တဲ့ဘုံဘဝတွေကတော့သူ့အစာအာဟာရနဲ့သူမျှတနေကြတယ်။ဟောဒီပိဋကဘုံဘဝကြတော့သူတို့ရဲ့အစာအာဟာရဖြစ်တဲ့နှက်တွေထမင်းကြံဟင်းကြံဒါလေးတွေနဲ့လည်းပဲမျှတနိုင်တယ်။လူဘဝကနေပြီးတော့မိတ်ဆွေတွေဆွေမျိုးတွေကအမျှတန်းပေးဝေလိုက်တယ်။အဲ့ဒီမိမိတို့ကိုရည်မှန်းပြီးတော့လှူဒန်းလိုက်တဲ့ပေးပို့တဲ့လှူဒါနကိုလည်းပဲဝမ်းမြောက်မှုမို့တာရုခေါ်ပြီးတော့နတ်နိုင်ဖြစ်တဲ့အစာအတော့တွေအဝတ်အစားတွေရပြီးတော့သူတို့မှပြည့်စုံသွားနိုင်ပါတယ်ခံစားသွားနိုင်ပါတယ်လို့မြတ်စွာဘုရားကမိန့်ကြားတော်မူခဲ့တယ်။အဲ့တော့ဂတိ၅မျိုးတွေကပေတဂတိဆိုတဲ့ပိတ္တဘဝအတုတကယ်ဘဝတသိတရေဘဝဒါမျိုးတွေရောက်သွားတယ်ဆိုရင်တော့ဒီဒါနရဲ့အကျိုးကိုသူတို့တိုက်ရိုက်ခံစားနိုင်တယ်ပုံနာဆိုပြီးတော့မြတ်စွာဘုရားကဘုရားတို့ယေဇူးဒါနရောက်နိုင်တဲ့ဘုံဘဝနဲ့ယေဇူးဒါနမရောက်နိုင်တဲ့ဘုံဘဝဆိုပြီးတော့ခွဲခြားပြီးတော့ဟောကြားလိုက်ပါတယ်။အဲ့တော့ဘုရားတို့ဇာနုတ္တောနိပုံနာကလည်းပညာရှင်ပုံနာကြီးထင်ပါတယ်။အဲ့တော့မြတ်စွာဘုရားဟောကြားတာကိုသူကထပ်ပြီးတော့မေခွန်းထပ်ထုတ်တယ်။မြတ်စွာဘုရားတဲ့ထားပါတော့တဲ့တပည့်တို့ယေဇူးလိုက်တဲ့တမလွန်ဘဝပြောင်းသွားတဲ့ဆွေမျိုးသွေးသားတော်ဆက်သူတွေကအဲ့ဒီပိတ္တဘုံဘဝမရှိကြဘူးဆိုလို့ရှိရင်တပည့်တို့ပြုတဲ့ဒါနကိုဘသူတွေကသုံးဆောင်ခံစားနိုင်ကြပါသလဲဆိုပြီးတော့မေခွန်းတခုထပ်တက်လိုက်တယ်။ကိုယ်ယူဆိုတဲ့ပုဂ္ဂိုလ်မရှိဘူးဆိုရင်အဲ့ဒီဒါနကိုဘသူတွေကသုံးဆောင်ကြပါသလဲဆိုတော့မြတ်စွာဘုရားပုံနာတဲ့ကိုယ်ယူဆိုလိုက်တဲ့ဆွေမျိုးသွေးသားတော်ဆက်တဲ့ပုဂ္ဂိုလ်တွေမရှိဘူးဆိုလို့ရှိရင်ကိုယ်ယူမယူဆိုခဲ့တဲ့အခြားသောဆွေမျိုးတွေသွေးသားတော်ဆက်တဲ့ပုဂ္ဂိုလ်တွေကအဲ့ဒီပိတ္တာဘုံဘောင်းမှာရှိနိုင်ကြတယ်တဲ့သူတို့ကအဲ့ဒီအမြတ်တမ်းပေးဝေတဲ့အဲ့ဒီဒါနကိုဒါနကိုဒါနပြုပြီးတော့ပေးလူတဲ့အမြတ်တမ်းကိုတာရုဉ္စမောဒနာခေါ်ဆိုပြီးတော့ခံစားသုံးဆောင်နိုင်ကြပါတယ်တဲ့အဲ့တော့ကိုယ်ယူဆတဲ့ပုဂ္ဂိုလ်မရှိလည်းပဲတန်တရာကြီးထဲမှာဆွေမျိုးတော်ဆက်ခဲ့ဘူးတဲ့ပုဂ္ဂိုလ်ကြီးဘိုးဘွားတို့ကဇနီးမောင်နှံတော်ဆက်ခဲ့တယ်ဘိုးဘွားတို့ကမိဘတော်ဆက်ခဲ့တယ်ဒီဘွားမှလာပြီးတော့ဆွေမျိုးမတော်ဘူးအဲ့ဒီလိုရှင်းရှင်းတုန်းကဆွေမျိုးတော်ဆက်ခဲ့တဲ့ပုဂ္ဂိုလ်ကိုယ်ယူဆပြီးတော့မလုပ်တဲ့ပုဂ္ဂိုလ်ကြီးကအဲ့ဒီဒါနရဲ့အကျိုးကိုခံစားရပါတယ်ပုံနာလို့မြတ်စွာဘုရားကထပ်ပြီးတော့ဖြေကြားလိုက်ပါတယ်။ဘုန်းကြီးတို့တန်တရာကြီးကအရှိအရှိတည်းဒါကြောင့်လူတယောက်နဲ့တယောက်ဒေါသအာကာတနဲ့ဘယ်တော့မှမဆက်ဆံတာကောင်းတယ်။ဘာဖြစ်လို့လဲဆိုတော့ဒီဘုရားမှာဆွေမျိုးမတော်ပေမဲ့ရှေးဘုရားကတော်ခြင်းတော်ခဲ့မှာ။အဲ့တော့တန်တရာကြီးထဲမှာဆွေမျိုးမတော်ဘူးတာဆိုတာအင်မတန်မှရှားသွားပါတယ်။ဒါကြောင့်မေတ္တာစိတ်နဲ့ကြည့်လို့ရှိရင်ဒေါသဆိုတာဖြစ်စရာအကြောင်းမရှိဘူးဆိုလို့ကောက်ချက်ချလို့ရှားသွားပါတယ်။အဲ့တော့ပုံနာကထပ်ပြီးတော့မေးပြန်တယ်။မြတ်စွာဘုရားတဲ့။တပည့်တော်တို့လှူဒန်းလိုက်တဲ့ဒါနတပည့်တော်တို့ယေရှုလှုပ်လိုက်တဲ့ကုသိုလ်ဒါနဟာတပည့်တော်တို့ယီမန်းတဲ့ဆွေမျိုးတွေရာလည်းပဲပိတ္တာဘဝမရှိအခြားသောဆွေမျိုးတွေရာလည်းပဲပိတ္တာဘဝမှာမရှိဘူးဆိုလို့ရှိရင်အဲ့ဒီဒါနကိုဘသူတွေသုံးဆောင်ခံစားကြပါတည်းတဲ့။ဆွေမျိုးဟာပိတ္တာဘဝမှာကိုယီမန်းတဲ့ပုဂ္ဂိုလ်ကလည်းမရှိဘူးကောင်းတဲ့ဘဝတွေရောက်နေတယ်။အခြားသောမယီမန်းတဲ့အခြားဆွေမျိုးတွေလည်းမရှိဘူးဆိုရင်ဩတဲ့။ဒီဒါနကိုဘသူတွေသုံးဆောင်ခံစားကြပါသလဲဆိုပြီးတော့မြတ်စွာဘုရားကိုမေခွန်းတစ်ခုထပ်မေးလိုက်တယ်အဲ့တော့မြတ်စွာဘုရားမေးဖြေကြားလိုက်တယ်အထာနံကိုဣဒံပြမနာနဝါကတောယန္တံဌာနံဝိဝိတံအတ္တဣမိနာတိကေနအတုနာယရိတံပေတေဟိညာတိသာလောဟိတေဟိအပိစာပြမနာဒါယကောပိအနိဖလောတိတဲ့ပါပြောရလဲဆိုတော့ပြမနာပုံနာယံအကျင်ကြောင်းကြောင်းယံအကျင်ခွင်လန်းကြောင်းဒီကိနာရှိစွာသောဤမိနာအတုနာဤတန္တရာခရီးအစဉ်ဖြင့်ပ ပေတေဤတမလွန်ဘွားသူပြောင်းသွားကြကုန်သောမြတ်တိတာလောဤတေဤဆွေမျိုးတွေ့တာတော်ဆက်သူတို့မှာဝိဝေတံကင်းစိတ်သောဌာနအရာနေရာဌာနတိအတ္တရှိရာဤဤတံဤအကြောင်းဤအဌာနမဖြစ်နိုင်သောအကြောင်းပေတိဤသောဤအခွင့်လန်းသည်အနဝါကတော်မဖြစ်နိုင်သောအခွင့်လန်းပေတိ အဘိဓါစင်ပြမနာဘုံနာအဘိဓါစင်စေတော်ကဒါယကောပြီးပေးသူတို့မြို့သားမြို့သမီးတည်တော်လီအနိဗလောလူဒနာဤအကျိုးမရရှိသည်မဟုတ်ကောင်းစွာရရှိသည်သာဖြစ်ပါပေ၏ဤသည်သူဘဂဝါသုံးလောကဒုရရှင်တော်မြတ်ဗျာသည်အဝောစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါပေတည်း
အဲ့တော့မြတ်စွာဘုရားကပုံနာကမေးတာကတပည့်တို့ရည်စူးပြီးတော့တေတဲ့ပုံကိုယ်တွေကိုရည်စူးလှူဒန်းတဲ့ဒါနဟာတကယ်လို့တပည့်တို့ရည်မှန်းတာတဲ့ဆွေမျိုးသားချင်းတွေပိတ်တာပုံဘွားမှာမရှိကြဘူးကောင်းတဲ့ဘဝကြီးရောက်နေကြတယ်ကုသိုလ်တွေလှုပ်သွားတဲ့အတွက်ပိတ်တာဘဝရောက်တယ်ဆိုတာမရှိနိုင်တော့ဘူးတဲ့ကောင်းတဲ့ဘဝရောက်နေတယ်ဆိုပါတော့နောက်ပြီးတော့မိမိတို့မရည်စူးတဲ့ဆွေမျိုးသားချင်း
ကျင်လေခဲ့ရတယ်ဘယ်ချိန်မှာစခဲ့တယ်ဘယ်သူမှမသိဘူးဘယ်ချိန်မှာဆုံးတယ်ဘယ်သူမှမသိဘူးအဲ့လောက်ရှည်စွာတော့တန်တရာကြီးတဲ့မှာကျင်လေရတဲ့အချိန်မှာ ဖွင့်သူဆွေမျိုးသွေးသားတော်ဆက်တဲ့ပုဂ္ဂိုလ်ပိဋကဘုံဘဝမှာမရှိဘူးဆိုတဲ့အကြောင်းဟာလုံးဝမဖြစ်နိုင်တဲ့အကြောင်းပဲလုံးဝမဖြစ်နိုင်တဲ့အခွင့်အရေးပဲတဲ့အပိဓာပြမနာဒါရေကောပြီးအနိုင်ဖလောတိတဲ့ဒါပေမဲ့လို့ပုံနာတဲ့တကယ်တော့အလှူဒါနာဟာကိုယ်ရှိသူတဲ့ပုဂ္ဂိုလ်တွေမရှိဘူးလို့သင်ပြောသလိုထားလိုက်အောင်နဲ့လှူဒါန်းနေတဲ့ပုဂ္ဂိုလ်အတွက်ကတော့တဲ့ဒီဒါနာ မြတ်စွာဘုရားကဟောကြားလိုက်ပါတယ်အဲ့တော့ဘာလဲဆိုတော့မြတ်စွာဘုရားဆိုလိုတာကကိုယ်ကြီးမန်းတဲ့ပုဂ္ဂိုလ်ဟာပိဋကဘုံဘဝမှာမရှိဘူးကုသိုလ်တွေပြုပြီးတဲ့ပုဂ္ဂိုလ်ဟာလည်းပဲနှက်ပြီးလူပြီးရောက်သွားမယ်ပေါ့အဲအကုသိုလ်တွေနင်းကံပြုတဲ့ပုဂ္ဂိုလ်ဟာလည်းပဲငရဲတို့တိရစ္ဆာန်တို့ဖြစ်နေတယ်ဆိုကြပါဆိုပိဋကဘုံဘဝမှာမရှိဘူးဆိုရင်တဲ့သင်ပြောတဲ့အတိုင်းတကယ်တော့မဖြစ်နိုင်ပါဘူးတကယ်လို့သင်ပြောတဲ့အတိုင်းထားလိုက်အောင်လေလှူတဲ့ပုဂ္ဂိုလ်ရင်မာတော့အကျိုးကတော့မမေ့ပါဘူးအကျိုးရှိနိုင်ပါတယ်တဲ့လှူဒန်းနေတဲ့ပုဂ္ဂိုလ်တို့ကတော့အဲ့တော့မြတ်စွာဘုရားကပြန်လည်ပြီးတော့အကျေဟောပြတယ်အဲ့တော့ပုံနာကဘာပြန်ပြီးတော့မေးတယ်ဆိုတော့မြတ်စွာဘုရားတဲ့အထာနေတိဘဝံဂေါတမောပရိကပ်ပံဝရတိတဲ့မြတ်စွာဘုရားတဲ့မြတ်စွာဘုရားကရည်သူဒါနမရောက်နိုင်တဲ့ဘုံဘဝမှာလည်းပဲဒါနအကျိုးကိုပြည့်ညက်တော်မူပါသလားပြည့်ညက်ချက်ကိုဟောတော်မူပါသလားတဲ့ဆိုလိုတာပါလဲဆိုတော့ဒါနရဲ့အကျိုးမရနိုင်တဲ့ဘဝတွေမှာလည်းပဲဘုန်းကြီးတို့ဒါနရဲ့အကျိုးကိုရနိုင်တယ်လို့ရှင်ဘုရားသတ်မှတ်တာပါလားတဲ့အဲ့တော့စောစောကမြတ်စွာဘုရားကငရေတရိစ္ဆာန်လူဘဝနတ်ဘဝဒီဘဝတွေရောက်နေလို့ရှိရင်မိမိရည်စူးတဲ့ပုဂ္ဂိုလ်ဟာဒီဘုံတွေရောက်နေလို့ရှိရင်ဒီဒါနကိုမခံစားနိုင်ဘူးဒါကိုအထာနာလို့ပြောခဲ့တယ်။အဲ့တော့ပုံနာကမေးလိုက်တယ်။အရှင်ဘုရားတဲ့အဲ့ဒီလိုမိမိဒါနရည်စူးဒါနပြုလုပ်တဲ့အခါမှာမရောက်နိုင်တဲ့ဘုံဘဝရောက်နေတယ်။အဲ့ဒီမရောက်နိုင်တဲ့ဘုံဘဝမှာလည်းပဲပရိကပ္ပလို့ခေါ်တဲ့ဒါနအကျိုးကိုဟောပြောသတ်မှတ်ပြည့်ညက်ချက်ကိုအရှင်ဘုရားကဆိုလိုပါသလား။အဲ့တော့အဌာဏရောက်နေရင်လည်းပဲအလှူတဲ့ပုဂ္ဂိုလ်ဟာအကျိုးရှိပါသလားတဲ့ဒါနရဲ့အကျိုးဟာလှူဒန်းတဲ့ပုဂ္ဂိုလ်ဟာမြတ်စွာဘုရားအကျိုးမမဲ့ဘူးလို့မင်ကြားတော်မူတော့အဌာဏလို့ခေါ်တဲ့ဘုန်းကြီးတို့ရည်မှန်းပြီးတော့လှူဒန်းတဲ့ဘုံဘဝမှာရည်မှန်းပြီးတော့မရောက်နိုင်တဲ့ဘုံဘဝမှာဖြစ်နေလို့ရှိရင်လည်းပဲလှူဒန်းတဲ့ပုဂ္ဂိုလ်မှာအကျိုးရှိသလားလို့ဒါမျိုးမေးတာပေါ့စောစောကပေသွားတဲ့ပုံကိုယ်တွေအကျိုးမရှိတာတော့ဟုတ်တယ်လှူဒန်းတဲ့ပုံကွာကိုအထာနာလို့ခေါ်တဲ့ဂတိလေးခုရောက်နေရောအကျိုးရှိပါသလားလို့မေးတော့မြတ်စွာဘုရားကရှိနိုင်တဲ့အကြောင်းကိုပြန်ပြီးတော့မင်ကြားခဲ့ပါတယ်အဲ့တော့ဘုန်းကြီးတို့ဒါလေးရဲ့ဆိုလိုတာစာလို့ပြောနေလို့တကယ်တော့ဘယ်ဘဝပဲရောက်ရောက်ခုနကရည်မှန်းတဲ့ပုံကိုယ်တွေအကျိုးမရှိပေမဲ့လို့လှူဒန်းတဲ့ပုံကိုယ်တွေတော့အကျိုးရှိနိုင်တယ်လို့ဟောလို့ရင်ဖြစ်တယ်ပေါ့အဲ့တော့မြတ်စွာဘုရားအကျယ်ထည့်ပြီးတော့ဟောတယ်ပုံနာတဲ့တကယ်လို့လူတယောက်ဟာအကုသိုလ်ကောင်းမှုတွေအကုသိုလ်တွေကိုလုပ်တယ်ကာယတုစရိုက်ဝတိစရိုက်မနောတုစရိုက်ကိုနှုတ်စိတ်နဲ့မကောင်းတာတွေကိုလုပ်တယ်မကောင်းတာတွေကိုလုပ်တယ်လုံရင်းနဲ့သူကစီးပွားရေးတက်တယ်ဆိုပါစို့ Siwaya telah reka ma balai suro, tamana jamana lu kore jihani, turokong bongnari, turugu, anambanang, janang, wotane, sakwe sakwe di, lure. Lungaro, aku tu dusrai ne luli rano, taime tua, lunang watana baro, anasure sakwe di, panasure, taupwe miusung, soye miusung, lure, janasure penedu, nabido moto yenga, moto yeni, lure bo. Anambanan janan wotan ne dengan sare wote ri gu le be pekan ne de wadana pa re de naw pi lo anambanan janan wotan malaganda wilepanan ne pan lo nanda ro nanda pyaung lo yatana thoma gu pu so pi lo hlu dan ne de te ya ayakhin sati ri gu le be tu a ma le le ya aw hlu de ne sia chaung ni ain ni gu le be de chaung lo ma tat nai taw ma wain won pi lo ku tu the pi lo pa win pi lo hlu dan ne ชีมิทงโมด้วยชีรุมีซารุมีกั่วตุคุเกโซยเลียเสมีดากะรุเลียเสมีดีรุสัตติเปญดาริโกแลเวหลุดันเน่เดทุสไรดอหลุดเดโตโตตูหาคุตุกองมุหลุดเลยชีบาเร่เดเอ้อดิโลคุตุกองมุหลุดเลยชีเดปกโกเตียวอกุตุทุสไรเตียแลเวหลุดเดฐานะเตียแลเวหลุดเดเปร่อเบบวะยောက်เลยซอตริษันบวะยောက်ตวายะชาเร่เดเซนโดละกองเมนโดละกองนวาโดละกองควีโดละกองตวาปิรุผิดยาเร่ป้อ အဲ့တော့ဒီလိုတိရိစ္ဆာန်ဖြစ်တဲ့အခါမှာသူဟာအဲ့ဒီတိရိစ္ဆာန်ဘုရားမှာဘာတွေရနိုင်လဲဆိုတော့စာပွဲမျိုးစုံတောက်ပွဲမျိုးစုံပန်းတို့အရှင်တန်စာမျိုးမျိုးတို့ကိုအဲ့ဒီတိရိစ္ဆာန်ဖြစ်တာတောင်မှဒါနပြုခဲ့တဲ့ပုဂ္ဂိုလ်တွေဟာအခြားသောတိရိစ္ဆာန်တွေတဲ့ပို့ပြီးတော့လက်လာပါရရနိုင်တယ်ကောင်းကောင်းမွန်မွန်နေရပါတယ်ဆိုပြီးတော့မြတ်စွာဘုရားကအဲ့တော့လူခဲ့တဲ့ပုဂ္ ို့ဆင်တန်းစားမျိုးမျိုးတို့ဒါမျိုးတွေနဲ့သူ့ကိုတန်းစားချင်းခံရတယ်တဲ့ဘုန်းကြီးတို့ရှင်ပြန်နေလက်ထက်ကဆိုရင်ရှင်တို့မြင်းတို့ရှင်ပြန်ရဲ့စီးတော်မြင်းမြင်းစီးတော်တွေဘာတွေဖြစ်ရတဲ့မြင်းတို့ရှင်တို့ဆိုလို့ရှိရင်အားလုံးစားပွဲတောက်ပွဲတွေပြည့်စုံတဲ့အပြင်နတ်သားတွေပန်းနေတယ်အများတန်းပူဇော်ခံနေရတာပဲဒါဟုဆိုလို့ရင်းဖြစ်ပါတယ်အဲ့တော့အကုသိုလ်တော့လုပ်ပါရဲ့ဒါနတော့ပြုလို့မရှိတဲ့ခွေတွေတို့ဘုန်းကြီးတို့မြင်းတွေတို့နွားတွေတို့ကြတော့လူတွေရဲ့နှိပ်စက်ခံရပြီးတော့တတိယံဘွားမှာစားရတာလည်းပဲမဝရေးစားနေရတာလည်းပဲချင်းချင်းရဲရဲနဲ့အင်မတန်မှဘဝမှာနစ်နာပါတယ်တဲ့ဒါကြောင့်ဒါနပြုလို့တဲ့ပုဂ္ဂိုလ်ဟာအကုသိုလ်လုပ်တဲ့အတွက်ဒုစရိုက်လုပ်တဲ့အတွက်တတိယံဘွားရောက်တာတောင်းမှအချိန်တန်းမြင့်မြင့်နဲ့နေရပါတယ်တဲ့ဒါမြတ်စွာဘုရားကဒါနာလူတန်းတဲ့ပုဂ္ဂိုလ်တွေအကျိုးမမဲ့ဘူးဆိုတာကိုတတ်သိပြလိုက်တာဟောလိုက်တာပါဒါကြောင့်ဘုန်းကြီးတို့ဒကာဓမ္မတွေလည်းပဲမျက်မြင်ကြည့်ပေါ်ကိုယ့်ဘဝချင်းမှာခွေးချင်းတူတာတောင်မှတချို့ခွေးလေးတွေကြတော့အေးရာနဲ့အင်မတန်မှကောင်းတဲ့ကားထဲမှာမှန်လုံကားထဲမှာတကယ်ကောင်းကောင်းမွန်မွန်နဲ့ကော်စောတွေနဲ့နေရတယ်ဒါနာနဲ့ပါခဲ့တဲ့ခွေးတွေကြတော့ကျွေးမဲ့သူမရှိလမ်းဘေးမှာနေတာတောင်မှတယောက်ယောက်ကဒေါသထွက်ပြီးလိုက်ရိုက်ခံရသေးတယ်တဲ့ဒါကြောင့်ဒါနာရဲ့အကျိုးဆိုတာအဲ့ဒီတိရစ္ဆာန်ဖြစ်တဲ့အသည့်လူတန်းတဲ့ပုဂ္ဂိုလ်တွေအတွက်တော့အကျိုးရှိပါတယ်လို့မိန့်ကြားခဲ့တယ်ပေါ့ဒါကဒါနာဘုန်းကြီးတို့ကိုယ်ရည်စိုးတဲ့ပုဂ္ဂိုလ်ကပိတ္တာဘုံဘွားမှာမရှိဘူးလို့ထားအောင်တကယ်တော့ရှိပါတယ်ရှင်မျိုးဆိုတာရှိနေကြတယ်ခံစားနိုင်တယ်ပုံသားကြီးကမရှိဘူးလို့ယူတဲ့အတွက်မရှိဘူးထားအောင်လူတန်းတဲ့ပုဂ္ဂိုလ်တွေကတော့တိရစ္ဆာန်ဘုံဘဝရောက်တာတောင်မှအကျိုးခံစားရတဲ့အကြောင်းပြောလိုက်တာပါနောက်တစ်ခါမြတ်စွာဘုရားကဒုတိယချက်ပြောသေးတယ်ဒုတိယချက်ကဘာလဲဆိုတော့တကယ်လို့တဲ့ဒုစရိုက်တရားတွေကရှောင်ကျင်တဲ့ကာယကံဝစီကံမနောကံတဲ့ကုတူတွေကိုပဲလှုပ်တယ်။ပေတဲ့အခါလူဘဝရောက်တယ်။အဲ့တော့လူဘဝရောက်တဲ့အခါမှာတဲ့သူကဒုစရိုက်ခြေပါးကရှောင်ကျင်ပြီးတော့ဒုစရိုက်လှုပ်တဲ့ပြင်မှာစောစောကလူဘဝတမနာရဟန်းတော်တွေပြမနာသူတော်ကောင်းပုံနာတွေဒါတွေကိုစားပွဲတောက်ပွဲမျိုးစုံနဲ့ခုနဒါနာဝတ္ထုတွေကိုလှူဒန်းခဲ့တဲ့အတွက်လူဘဝရောက်တယ်။လူဘဝရောက်လို့ရှိရင်သူလူဘဝရောက်လာတာဒုစရိုက်တရားခြေပါးကိုပြုကျင်တဲ့အတွက်လူဘဝရောက်ရတာလူဘဝရောက်လာတဲ့အခါမှာကာမဂုဏ်၅ပါးဆိုတဲ့အခြင်းမျိုးစုံရူပါယုံသူမြင်ရတဲ့အရာဝတ္ထုတွေပေါ့ဗမာလိုပြောရင်တော့ဘုန်းကြီးတို့စာဝတ်နေကျမ်းမာရေးနဲ့ဆက်လို့အင်မတန်မှပြည့်စုံနေတဲ့အဲ့တော့လူလီတွေမရှိစီးပွားဥစ္စာတွေနဲ့ပြည့်စုံနေအဲ့ဒါပြည့်စုံတာဘာဖြစ်လို့လဲဆိုတော့လှူဒန်းတဲ့အတွက်ကြောင့်ပြည့်စုံနေဒုစရိုက်၁၀ပါးကိုကျင့်ခဲ့တဲ့ဒုစရိုက်ကိုရှောင်ကျင်တဲ့အတွက်လူဘဝကိုရတယ်လှူဒန်းလိုက်တဲ့အတွက်တော့သူ့မှာပစ္စည်းဥစ္စာတွေဟာအင်မတန်မှပေါ်များတယ်မတုံးကျင်မှအစိုးသောဝင်ကျဲမာရီတွေဖူလုံပြေဆုံးလိုက်တာတဲ့အဲ့ဒီအကျိုးလူဘဝမှာလည်းပဲလှူဒန်းတဲ့ပုဂ္ဂိုလ်ဟာရရှိနိုင်ပါတယ်လှူဒန်းတဲ့တကားလူဘဝရောက်လည်းပဲအကျိုးမမဲ့ပါဘူးလို့မြတ်စွာဘုရားကမိန်ကြားတော်မူခဲ့တယ်ဒါကမနုဿဂတိပေါ့
တကယ်လို့အဲ့ဒီပုဂ္ဂိုလ်ကနတ်ပြည်ရောက်သွားတယ်ဆိုရင်ဟောသူစလိုက်တွေလုပ်တဲ့အတွက်နတ်ပြည်ရောက်တယ်နတ်ပြည်မှာလည်းပဲလှူဒန်းခဲ့တဲ့အတွက်နတ်နိုင်ဖြစ်တဲ့ရူပါယုံတတ္တာယုံခန္ဓာယုံစတဲ့အာယုံ၅ပါးကာမဂုဏ်အသက်ရှည်ခြင်းအစင်းလာခြင်းစတဲ့အရာဝတ္ထုတွေကအခြားနတ်တွေပို့ပြီးတော့ဒါနပြုတဲ့နတ်ကပို့ပြီးတော့တင့်တယ်ပါတယ်တဲ့ပြည့်စုံတယ်ဘုန်းကြီးတို့ဒုစရိုက်ကိုရှောင်ပြီးတော့သူစရိုက်ကိုလုပ်ရင်နတ်ပြည်တော့ရောက်တာပဲ။ तू ကဒါနအားနေခဲ့လို့ရှိရင်နတ်ပြည်မှာကာမဂုဏ်အားနေပါတယ်တဲ့။အစတရှည်တာတို့အချင်းလာတာတို့ခွန်အားကြီးတာတို့ဒါတွေလည်းပဲအားနေသွားနိုင်တယ်။အဲဒါနလည်းပဲပြုတယ်ဒုစရိုက်ကလည်းပဲရှောင်ခဲ့တယ်ဆိုရင်တော့နတ်ပြည်ရောက်တဲ့အခါမှာပို့ပြီးတော့အချင်းလာတာနောက်ပြီးတော့သက်တမ်းရှည်တာခွန်အားပလကြီးတာအသိဉာဏ်ကြီးတာဒီအားတွေကပို့ပြီးတော့ပြည့်စုံသွားနိုင်ပါတယ်။ကာမဂုဏ်တွေလည်းပဲပို့ပြီးတော့ပြည့်စုံသွားနိုင်ပါတယ်ဆိုပြီးမြတ်စွာဘုရားကမိန့်ကြားတော်မူခဲ့ပါတယ်။နောက်ဆုံးဤကုန်းချုပ်အနေနဲ့အပိဓာပြမနဒါယကောပိအနိဖလောတိတဲ့ပုံနာတဲ့တကယ်တော့လှူဒန်းတဲ့ပုဂ္ဂိုလ်အတွက်ဒါနဆိုတာအကျိုးမဲ့သွားတယ်ဆိုတာမရှိပါဘူးအကျိုးတွေတကယ်တော့ရသွားနိုင်ပါတယ်လို့ဤကုန်းချုပ်လိုက်ပါတယ်အဲ့တော့ခွန်ကြီးတို့ငရဲဘဝရောက်လို့ရှိရင်တော့ဘာတွေပြည့်စုံလဲဒါတော့မဟုတ်ဘူးအဲ့တော့ငရဲဘဝရောက်လို့ရှိရင်တော့ကိုယ်ကိုယ်တိုင်ဒါနတွေဘယ်လောက်ပဲပြုခဲ့ပြုခဲ့ငရဲမှာအကုသိုလ်ကြီးတယ်လို့ရတော့ရောက်သွားတယ်ဆိုရင်တော့ဒီဒါနရဲ့အကျိုးဟာမပေးနိုင်ပါဘူးလူဘဝမှာပေးနိုင်တယ်တိရစ္ဆာန်ဘဝမှာပေးနိုင်တယ်နတ်ဘဝမှာပေးနိုင်တယ်ပိဋကဘဝဆိုရင်တော့ဒါပြောမနေနဲ့တော့ပေါ့အမျှတန်ပေးဝေတာကိုရသွားနိုင်ပါတယ်အဲငရဲဘဝရောက်သွားရင်တော့ဒီဒါနကိုကိုယ်တိုင်ပြုခဲ့လေငရဲရောက်တဲ့ပုဂ္ဂိုလ်အတွက်တော့တိတ်အကျိုးမရှိဘူးဒါမှမဟုတ်တတ်တန်းတူတာလေးတွေတော့အကျိုးရှိသွားနိုင်တာပေါ့အဲ့တော့မြတ်စွာဘုရားကိုပုံနာကဘာလျှောက်လိုက်တယ်ဆိုတော့မြတ်စွာဘုရားတဲ့လူတန်းတဲ့ပုဂ္ဂိုလ်အတွက်အကျိုးမဲ့မဲ့ကိုအကျိုးတွေရရှိနိုင်တဲ့အတွက်အင်မတန်မှအံ့ဩစရာကောင်းလိုက်တာလက်ပြောက်ခက်တီအန်ချီးပွေကောင်းလိုက်တာမြတ်စွာဘုရားတဲ့အဲ့တော့ဒါနတရားဟာလူတန်းတဲ့ပုဂ္ဂိုလ်အတွက်အကျိုးမရှိတာမဖြစ်နိုင်တဲ့အတွက်အကျိုးအေကံရှိနိုင်တဲ့အတွက်လွန်လွန်ကဲကဲဟုပဲဒါနတွေလူတန်းတင်ပါတယ်နောက်ပြီးတော့လွန်လွန်ကဲကဲဟုပဲတေသူကိုကြီးမှန်းပြီးတော့ပေးလူရတဲ့အလူတွေကိုပြုလုပ်တင်ပါတယ်မြတ်စွာဘုရားဆိုပြီးတော့ပုံနာကမြတ်စွာဘုရားကိုဒါနလှုပ်တင်တဲ့အကြောင်းတေသူကိုညီမှန်းပြီးတော့ပေးလူရတဲ့အလှဒါနတွေကိုတကယ်လုပ်တဲ့အကြောင်းပြောဆိုသွားပါတယ်ပြောဆိုပြီးတော့ဖရာတရားတန်ခါကိုသူကရှိကကိုးကွယ်ပါတယ်အသက်နဲ့ရှိကတက်တဲ့ယတနာတုံမာကိုမြင်နိုးတတ်တဲ့ဥပါဒကလို့မှတ်တော်မူပါဆိုပြီးတော့ဗုဒ္ဓဘာသာဝင်ဖြစ်သွားပါတယ်တရားသူရတယ်လို့တော့မပါဘူးပေါ့အဲ့တော့ဇာနုတော်နာဇာနုတော်နိဆိုတဲ့ပုံနာကြီးကဒီတရားကိုနာယူပြီးတော့အဲ့ဒီလိုအကျိုးတရားတွေရသွားခဲ့တယ်ဒါကြောင့်ခေါင်းကြီးတို့စောစောကပြန်ပြောပြန်တရင်စာရီကနေအမြအတန်းပေးဝေတာဟာရနိုင်ပါသလားဆိုတော့ခွန်ကြီးတို့နှုတ်မြက်ပြီးတော့မဝေလို့ရှိရင်ရဖို့ရမလွယ်ပါဘူးအဲတကယ်လို့သူတို့ဟာသူတို့ရဲ့မိသားစုဝင်တွေရဲ့ကျေးဇူးကိုသိကျင်လို့အမြဲတမ်းမှတ်ရကျင်လို့တရင်စာရီထည့်တာပါဆိုရင်တော့အပြစ်မရှိပါဘူးဘာဖြစ်လို့လဲဆိုတော့လောကမှာအာဇာနီပုဂ္ဂိုလ်တွေရဲ့အကြောင်းကိုသတိရဖို့အတွက်နိုင်ငံတော်တွေကနေပြီးတော့အာဇာနီနေ့စသဖြင့်သတ်မှတ်ပေးခဲ့တယ်ဘာဖြစ်လို့လဲသူတို့ရဲ့ဂုဏ်ကျိုးစီးတူကိုအမှတ်ရတဲ့အချိန်မှာကုသိုလ်ဖြစ်တာပေါ့အဲ့တော့ခုလည်းပဲသတင်းစာထဲမှာထည့်တယ်ဆိုတာသတင်းစာလေးတင်ထားပြီးတော့ဖတ်တဲ့အချိန်တိုင်းမိမိတို့ရဲ့ကျေးဇူးရှင်ကိုတရေရခြင်းလို့ဒီလိုစိတ်နဲ့ဆိုရင်တော့အပြစ်မရှိနိုင်ပါဘူး။သူတို့အမြတမ်းကြောက်အောင်လို့ဆိုတဲ့အဓိပ္ပာယ်လေးကတော့လုံးဝအဓိပ္ပာယ်မရှိပါဘူးလို့ဒီလိုပဲဖြေလို့ရပါတယ်။အဲ့တော့ကောင်းတဲ့ဘုံဘွားကနေတာရုနုမောဒနာခေါ်ပါဆိုရင်နေပြည်တော်ဘာလို့ရောက်နေရင်တော့တာရုလို့တော့ခေါ်နိုင်မယ်။သို့တော့ဒီကုသိုလ်ရဲ့အကျိုးကိုခံစားနိုင်တယ်လို့တော့စာပေမှာမရှိပါဘူး။တကယ်လို့ပိဋကဘဝရောက်ရှိနေရင်လည်းပဲသတင်းစာတွေရဲ့ကြီးညာယုံနဲ့လည်းပဲခံစားနိုင်ဖို့မလွယ်ပါဘူးနှုတ်ညွတ်ပြီးတော့အမျှတန်ပေးဝေမှာခံစားနိုင်နေတဲ့ဒါကြောင့်လို့ဆိုလို့ရှိရင်ဒီမေခွန်းရဲ့ပြဿနာလေးဟာရှင်းလင်းသွားခဲ့ပါပြီအဲ့တော့ခေါင်းကြီးတို့ဖះရှင်လက်ထက်ကဖြစ်ပြက်လေးနည်းနည်းပြောဦးမယ်ပေါ့ဖះရှင်လက်ထက်ကဗိမိတာတာမင်းရဲ့ဆွေမျိုးအောင်ဖြစ်ခဲ့မှုတဲ့ပိဋက8000နဲ့4000ဟာအင်မတန်ဒုက္ခရောက်ခဲ့ကြရတယ်ပေါ့ဘလို့ဒုက္ခရောက်ခဲ့လဲဆိုတော့သူတို့ဟာဘုန်းကြီးတို့လွန်ခဲ့တဲ့62ကဘာထက်ကဖုဒ္ဓဖရာရှင်လက်ထက်မှာပေါ့ဖုဒ္ဓဖရာရှင်လက်ထက်မှာဖုဒ္ဓဖရာရှင်ရဲ့ခမည်းတော်ကြီးကမဟိန္ဒာမင်းကြီးတဲ့သူသားကြီးကဖရာဖြစ်သွားတယ်နောက်ပြီးတော့သူသားငယ်ဆိုတာကတော့အဖေတူအမေပွဲဖြစ်ပါလိမ့်မယ်အဲ့ဒီဟာကပထမအကတာဝကရှင်သာရိပုတ္တရဲ့ယာတုကိုယာသွားတယ်ပုရောဟိတ်ရဲ့သားကတော့ဘုန်းကြီးတို့ဒုတိယအကတာဝကယာတုပေါ့အဲ့တော့ဘုန်းကြီးတို့မဟိန္ဒာမင်းကြီးကငါသားကဖရာဖြစ်တယ်ငါသားကအခတာဝကဖြစ်တယ်ငါပုရောဟိတ်ရဲ့သားကဒုတိယအခတာဝကဖြစ်တယ်ဆိုပြီးတော့အကြည်ညိုတွေလွန်ပြီးတော့မြတ်စွာဘုရားကိုလျှောက်တယ်မြတ်စွာဘုရားတဲ့သူတို့ရဲ့ခေတ်ကတက်တန်းကအနှစ်9000တန်းပေါ့မြတ်စွာဘုရားတဲ့အနှစ်9000ပမာဏရှိတဲ့
တတန်းရဲ့အစွန်မှာထိုင်ပြီးတော့တပည့်တော်ဟာအိမ်ငိုင်နေတဲ့ပုဂ္ဂိုလ်နဲ့တူပါတယ်တဲ့ဆိုလိုတာသူပေးခံနေပြီဆိုတဲ့အဓိပ္ပာယ်ပါပဲ။ဘုန်းကြီးတို့လူတွေရဲ့တဏ္ဍာကနှစ်ကိုးတောင်းရှိတယ်။သူကလည်းပဲနှစ်ကိုးတောင်းပြည့်တော်မှာဆိုတော့အဲ့တတန်းရဲ့အစွန်လေးမှာထိုင်ပြီးတော့အိမ်နေတဲ့ပုဂ္ဂိုလ်အချိန်မရွေးပြုတ်ကြသွားနိုင်တယ်လို့သူကလည်းပဲအချိန်မရွေးပြည့်ခြင်းတရ
不得人家看有来的普达皮亚先生来都也看到有来看来的不见了那么恰布里亚没人家没人家恰巴罗东华系列的是读机的不都是马来北强人的长老系列那么都是南南一皮亚皮的皮亚先普达皮亚先生我送给钱的但是看到有个款没被有但是有单地的送家嘛都不能查到看到有阿里巴罗东华是读机东要过这大人呢就抓比如年代往楼看来就必胜的这些啊都不用你别的年夜抓的变来来看吧菩萨菩萨心也可没有一别的没人没人都不假论路而且大人东巴我苏北美路比如说我把书当的来说年少比亚母系的当阿罗心别的就从各款比巴路当的我没背而且没背的年没背那一类可能的背巴没呀巧呢安呢烈呢都呢真呢我可没有一样龙话我可没有都要来呗那就要三个年龄比如说都要来呗各钱那不那我打到东亚个表面的可米罗的这里都是困难了困难吧打来没有巧了拿了累了打来呗没有脑中的小小波波呢一些明明的可米罗明明就那种尼姑东亚的对第二股的拉弄的东拉五的送个困难吧路小的这里嘛个困难来的不别来的时候因为朋友打到东亚个都是也前沿四大这套呢把路的来说的你说不要钱吗车把地了看有比较定案会多加的过应机会的得不撇把累没而且都是嘛这一定要呢本来说的要细的而且这一定要呢本来说的要马来呗这一马来呗这对那当多前沿要加的细的不都是不定案不会给嘛马来的定路啊银行股东啊对哟那比如前沿四大的这套对哟那么电路啊你比如从电源杀的地产那屋的股就是比如创业家吧那么电源我比如没刷片的就你们那么电视业的电板的组织啊过夜前沿的那组没刷片不是的当阿罗心里的有四大的也对哟前沿的也对哟阿龙的那屋股楼家吧就比如略爱抓吧的那里略爱看下的这样四业的板的组啊刚刚比如楼的马里也是当里长老师吧的那么朋友四人的班纳族啊第六位算他那屋的比比的说说啊平安会多的第四度级东药都是也前沿沿的也说不要算你把的路家的不路家的路的马里也大的米里的格里里的巴拉的算你切家成名你切家的我家有家成名啥的很啥的啥的片蒙啥的哦我家的那里路的马里都是也当他的心里的不没跟路米吧呗但是我想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想想哎你老的妈是当里人我对的看嘛背着公布啊要多加压力的哎呀龙的的孤子那个娃也这个破大皮亚心的这个阿古都的就龙的的吧哎呀第六年当的拉进来的看嘛朋友哎你天安会多的四度级东药法的朋友皮亚心的这嘛都是也这比四大这场内乌鲁维拉格的吧格亚格的吧那里格的吧就比如这对你那晚的比如现在那些面的前沿这场内撇多加吧的那本来就那事业啊那边第六就是他的妈妈把我孤独留在这边把给了不如事业啊本地大人没你拉比了第一不要先来他妈撇把的那比如朋友本来就啊了他妈的那没有的米也看不起的我为他卡住的没有他拉比了撇下的哎呦可能现在这样的水牛也被他的撇下的哎呦你孤在那个娃对吗高那个娃要来吗高那个娃要来哎你不娃嘛都背着个娃等比如撇多娃的不一定哎你孤在这个娃公比如这个娃要得卡家的都是啊背着里面拉撇家的
ကကုတံဖျားရှင်ပွင့်တဲ့ချိန်ရစပြီးတော့ဘုန်းကြီးတို့ဂေါတမဖျားရှင်ဒီဖျားရှင်လေးစုရဲ့အကြမှာပိဋကဘဝပဲဖြစ်ပြီးတော့ငတ်ငတ်ပြက်ပြက်နဲ့နေခဲ့ကြရတယ်သူတို့တန်ဃာတော်ရှင်မြတ်ကြီးရဲ့စာဥစာပြားတွေကိုထင်တိုင်းလုပ်ခဲ့တဲ့အာကုတ္တတွေကြောင့်လာပြီးတော့ဖြစ်ရတာပါအဲ့တော့ကကုတံဖျားရှင်ပွင့်တော်မူတော့တပည့်တော်တို့အစာရေစာပဲတော့ရမှာလေဖျားလို့မေးတော့ငါဖျားလက်ထက်မှာတော့မရ ကတ္တဗမြတ်ရှင်ပွင့်တော်မူသောသွားပြီးတော့တပည့်တော်တို့အစာရေးစားဘယ်တော့မှစားရပါမလဲဖေယားလို့သွားလျှောက်တော့နာဂတ်မှာတဲ့ဂေါရမဖေယားပွင့်နေတယ်အဲ့ဒီအချိန်မှာတင်တို့ရဲ့ဆွေမျိုးဖြစ်တဲ့ပုဂ္ဂိုလ်ဟာဗေမိတာရာမင်းကြီးဆိုတာရှိပြီးတော့တင်တို့ကိုမျှတမ်းပေးဝေလို့ရှင်တင်တို့အစာရေးစားရကြပါလိမ့်မယ်လို့ကတ္တဗမြတ်စွာဘုရားကပြတယ်ပေးလိုက်တယ်သူတို့မှပျော်ရွှင်လိုက်တာတဲ့ အဲ့ဒီအကြောင်းသူတို့အနေနဲ့ကြတော့မနက်ဖြန်ရောက်တော့မယ်လို့ထင်ရတယ်ငါ့ပြက်လာတဲ့ဘဝကကြားတော့တိတ်စားတော့ချင်ရတာအဲ့တော့ကတ္တဗဗျာရှင်နဲ့ဂေါရမဗျာရှင်ရဲ့အကြောင်းကိုခဏလေးလို့သူတို့ကထင်ရတယ်ပေါ့ဒီလိုနဲ့ဂေါရမဗျာရှင်ပွင့်လာတော့ဗေမိတာရာမင်းကြီးဟာကုသိုလ်တွေလုပ်ပြီးတော့ပထမနေ့အမြတမ်းပေးဝေတယ်ဘာဖြစ်လို့လဲတော့မသိဘူးသူတို့အဝေးရောက်နေလို့လားအဲ့ဒီပိတ္တာရှစ
ဲ့တဘောကမကင်းနေတော့မြတ်စွာဘုရားကိုသွားလျှောက်တယ်မြတ်စွာဘုရားတဲ့ညတော့ကဒီလိုပဲဒီလိုအတန်ဒီဒီလိုပိတ်တာဒီမြင်ရပါတယ်ဘုရားဆိုတော့မြတ်စွာဘုရားကအကြောင်းအကျိုးပြောပြတယ်ဖုတ်တာဘုရားရှင်လက်ထက်တွေပိတ်တာတွေဖြည်းပြီးတော့ခုဘုရားရှင်လေးစုကြားမှာလည်းပဲသူတို့ကမေးခဲ့တဲ့အကြောင်းဘုရားရှင်တွေကလည်းပဲဒီလိုပဲဆိုတာဖြေခဲ့တဲ့အကြောင်းပြောပြပြီးတော့အဲ့တော့ဗိမိတာရမီးရဲ့တပည့်တော်ယခုချိန်မှာကုသိုလ်လုပ်ပြီးတော့အမြတ်တမ်းပေးဝေခြင်းသူတို့ရနိုင်မှာတလားဘုရားဆိုတော့ရနိုင်တယ်လို့မြင်ကြတော်မူတော့ဗိမိတာရမီးရဲ့စာပွဲမျိုးစုံတောက်ပွဲမျိုးစုံဘုရားမူကြီးတဲ့တန်ခါတော်ရှင်မြတ်တွေပင့်လှူဒန်းပြီးတော့ဒီကုသိုလ်ကောင်းမှုဖို့ဟာသူတို့အတွက်နတ်နိုင်ဖြစ်တဲ့အစာအသောက်တွေပြည့်စုံပါစေဆိုပြီးတော့အမြတ်တမ်းပေးဝေလိုက်ပါတယ်အဲ့တော့အမြတ်တမ်းပေးဝေလိုက်တာနဲ့ဒီပဲနဲ့သူတို့ကသာဓုနုမောဒနာခေါ်ပြီးတော့နတ်နိုင်ဖြစ်တဲ့အစာမျိုးစုံအတောင်မျိုးစုံတွေပြည့်စုံသွားတယ်တဲ့အဲ့တော့ပိဋ္ဌာရဲ့ခန္ဓာကိုယ်အတ္တဘောကိုစွန့်ပြီးတော့နတ်အတ္တဘောတွေရသွားတယ်နတ်ဖြစ်သွားကြတယ်ပေါ့နောက်တကနတ်ဖြစ်ပြီမဲ့လို့သူတို့ကအဝတ်မပါဘူးတဲ့အဲ့တော့ညကြတော့ဗိမိတာရမင်းကြီးကိုအဝတ်မပါဘဲနဲ့ကိုထင်ပြကြပြန်ရောဗိမိတာရမင်းကမြတ်စွာဘုရားကြောက်တော့မင်းမြဲတဲ့သင်ကသင်္ကန်းအဝတ်မလှူရသေးဘူးတဲ့တင်ငန်းဝတ်လှူပြီးတော့အမြတ်တမ်းပေးဝေလိုက်ပါဆိုတော့ဗိမိတာရမင်းရဲ့တင်ငန်းဝတ်ဒီလှူပြီးတော့ဒီတင်ငန်းဝတ်လှူရတဲ့ကုသိုလ်ရဲ့ဖို့ပါကဟာအဲ့ဒီပိတ္တာတွေအတွက်နတ်နိုင်ဖြစ်တဲ့အဝတ်တွေဖြစ်ပါစေပြည့်စုံပါစေဆိုပြီးတော့အမြတ်တမ်းပေးဝေလိုက်တာဟိုကလည်းသာဓုခေါ်ပြီးတော့အဲ့ဒီမှာနတ်နိုင်ဖြစ်တဲ့ဝတ်တန်စာတွေဝတ်ပြီးတော့အလုံးပြည့်စုံသွားပါတယ်တဲ့ဒါဘာပြောတာလဲဆိုတော့ပုထုဇဉ်တွေသွားရမယ်ငရေကတိဒါဒါနရဲ့ကုသိုလ်အဖို့ပါကမရောက်နိုင်တိရစ္ဆာန်ဘဝမရောက်နိုင်ဘူးလူဘဝမရောက်နိုင်ဘူးနတ်ဘဝမရောက်နိုင်ဘူးပိဋ္ဌာဘဝမှာဆိုရင်တော့အဲ့ဒီကုသိုလ်ရဲ့အဖို့ပါကတွေကိုမျောလင့်နေကြတယ်ဆိုတာဒါလေးကိုဘုန်းကြီးကတာရကဖြစ်နေပြတာပါကဲဒါလို့ဆိုလို့ရှိရင်ယနေ့မိမိတို့ကမိမိဘတွေကိုကျေးဇူးဆက်တယ်ဆိုရင်မြတ်စွာဘုရားဟောတဲ့အတိုင်းမိဘတွေဟာကောင်းတဲ့ဘဝရောက်နေတယ်ဆိုတာသိကြမှာပါကုသိုလ်တွေလုပ်ခဲ့တာဒါပေမဲ့လို့မြတ်စွာဘုရားဟောတဲ့အတိုင်းဒီလိုဒါနပြုတာအကျိုးမလျော့ပါဘူးတကယ်လို့မိဘတွေကကောင်းတဲ့ဘဝရောက်နေခဲ့ရင်လည်းပဲလှူဒန်းတဲ့ပုဂ္ဂိုလ်အတွက်ကတော့အင်မတန်မှအကျိုးမမဲ့ပါဘူးအကျိုးရှိနိုင်ပါတယ်လို့ဆုံးမစကားအရာဗုဒ္ဓဘာသာဝင်တွေဟာမိဘတွေဘယ်ဘဝရောက်ရောက်ကိုယ့်အတွက်ကုသိုလ်ကတော့မြတ်တာပဲဟိုဘက်ဘုံကိုခေါင်းကြီးတို့ဥပမာအဖြစ်မြေကမ်းဟိုဘက်ကမ်းကိုပါစင်ကျဲခရီးတဲ့တွေကိုလိုက်ပို့တယ်လိုက်ပို့လို့ရှိရင်ကိုယ်လည်းပဲဟိုဘက်ကမ်းရောက်သွားတယ်လို့ကိုယ်ကမိဘတွေကိုညီမှန်းပြီးတော့အမြတ်တမ်းပေးဝေးကိုကုသိုလ်လုပ်တယ်ကိုကိုတိုင်းမှာတော့နှလုံးသားထဲမှာကုသိုလ်တွေပြည့်သွားပါတယ်ဒီကုသိုလ်တွေဟာတရိစ္ဆာန်ဘဝတကယ်လို့ကံမကောင်းလို့ရောက်ခဲ့ရင်လည်းအကျိုးပေးပါတယ်လူဘဝရောက်ခဲ့ရင်လည်းအကျိုးပေးပါတယ်နတ်ဘဝရောက်ခဲ့ရင်လည်းအကျိုးပေးပါတယ်အဲငရဲဘဝရောက်ခဲ့ရင်တော့အကျိုးမပေးဘူးပေါ့ဒါကြောင့်မို့ကရုသမားဟာပါစင်ကျခီးတဲ့တွေကိုဟိုဘက်ကန်လိုက်ပို့တဲ့အခါကိုကိုတိုင်းလည်းဟိုဘက်ကန်ရောက်တယ်လို့ဒါနရဲ့အကျိုးရှိတယ်လို့ယုံကြည်ပြီးတော့ဗုဒ္ဓဘာသာဝင်အဆက်ဆက်ဟာယနေ့အထိမိဘတွေဘယ်ဘဝရောက်ရောက်ကောင်းတဲ့ဘဝရောက်ရောက်လှူဒါနမပြုရဘဲမနေနိုင်တာဆိုတာအဲ့ဒီမြတ်စွာဘုရားရဲ့တရားစကားတော်နဲ့အညီကြင်ကြံကြုတ်ကိုအားထုတ်ကြတာဆိုတာကိုဘုန်းကြီးကသဘောပေါက်စေခြင်းပါတယ်။ကဲဒါလို့ဆိုလို့ရှိရင်လှူမြဝေရည်ဆိုတဲ့တရားတော်ကိုနားလည်လောက်ပါပြီ။ဒီတရားတော်ကိုနားယူပြီးတော့မြတ်စွာဘုရားရဲ့အဆုံးအမအတိုင်းဒီဒါနစတဲ့ကုသိုလ်ကောင်းမှုများကိုကြိုးစားပြီးတော့ဆက်လက်ပြုလုပ်ကာ
Paramir yin dan bi manyan po nyan pin neban go le myan swa myan maw pyu nai ja ba de goun tari. Okay, 7 na yi le thu do me no. Okay, a mya tan pe wi pi do neban yau chao jee set cha ne a long lai su.